1969ခုစက်တင်ဘာလ24ရက်1361ခုတော်သည်လာပြီနီတထောင်မြို့နယ်ကတိုက်ကလေးချင်းရွာအဘယယာမကျောင်းတိုင်းအတွင်အဘယယာမကျောင်းတိုင်းဆရာတော်ဘုရားကြီးဗဒ္ဒန္တယုဝတ္တအားအမှုထား၍စင်ကျင်းပါသည့်ဥပုံနေဓမ္မတပင်၌ဟောကြားအပ်သောလောက၌အကောင်းဆုံးသောအရာတရားတော်လောက၌အကောင်းဆုံးသောအရာလို့အမည်ပေးထားတဲ့တရားတစ်ပုဒ်ကိုဒီနေ့ဟောကြားနာကြားရအောင်မဟာမီမနာမီမှာတရားပိုင်ရှင်ဖြစ်တော်မူသောတမန်ကြီးဖြင့်မြတ်စွာဘုရားရှင်ကိုတို့ဘုရားရှင်ဤအရဟံဂုဏ်တော်ပွားများခြင်းဖြင့်ရှင်စွာရှိခိုးပူဇော်ကြရအောင်အလုံးလည်းချီထားပြီးတော့လိုက်ဆိုကြပါအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားသုံးကောက်ပွားလိုက်ပါအရဟံစိတ်ကြွေရာရပ်၌ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားအရဟံစိတ်ကြွေရာရပ်၌ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားသုံးကောက်ပွားလိုက်ပါထိုင်တော်မြတ်စွာဘုရားအရဟံပူဇော်ထူးကခံယူတော်မူထိုင်တော်မြတ်စွာဘုရားကြည့်ထားတာလေးတွေခြားပြီးတော့တက်တာနဲ့ဣရိယာပုတ်နဲ့ချမ်းသာစွာထိုင်ပြီးတော့တရားနာယူနိုင်ကြပါပြီ။တရားဟောကြားဆုံးလို့ဆိုတော့ဒီနေ့ဟောမယ့်တရားခေါင်းစဉ်ကပါတယ်လေ။တရားခေါင်းစဉ်လေးမိသားပြီးတဲ့။လောက၌အကောင်းဆုံးသောအရာတရားမဟုတ်ဘူးနော်အရာ။အဲ့တော့လောက၌အကောင်းဆုံးသောအရာဆိုတော့လောကမှာအကောင်းဆုံးအရာဟာဘာများဖြစ်မလဲ။တရားနာပိဋကနာကိုယ်အတွင်းနဲ့ကိုဖြည့်ကြည့်ပါဦး။နောက်ဖြည့်တစ်မျိုးလိုချင်ပါသေးတယ်။ ลกะในอกางซงเนาะอะยาเด้ลกะมาเป็นอะยาหาอกางซงเลยบากางซงเลยบ่เนาะอะบากางซงเลยสิบ่รู้ผิดจักมะเลยเตยากางซงเว้ยเนาะเอ้อลกะในอกางซงเนาะอะยาเตยากะยะนะ 3 ရတနာလည်းတမထဘုဒ္ဓနာအကောင်းဆုံးအဲ့တော့ဘယ်ဖြစ်မှန်မလဲဆိုတာအဖြစ်ကြီးဖို့အတွက်ပေါ့ဇတ်တော်လေးတစ်ခုရဲ့မိဒံပိုင်းလေးကိုလည်းလည်းပြောပြပါမယ်တခါတော့ကဗာရဏသီပြည်မှာဓမ္မရမင်းကြီးအုပ်ဆုံးစဉ်တုန်းကဦးဇင်းတို့ရဲ့မြတ်စွာဘုရားအလောင်းဟာထိုဓမ္မရမင်းကြီးရဲ့ပရောဟိတ်ပုံနာဖြစ်ခဲ့ဘူးလေအဲ့ဒီပရောဟိတ်ပုံနာကြီးကို ဓမ္မရမင်းကြီးကအမတန်ချစ်တယ်အမတန်မြတ်နိုးတယ်ပူဇာရှိသူများထက်ပို့ပြီးတော့ပေးတယ်ချင်းမြောက်ဆရာရှိသူများထက်ပို့ပြီးတော့ချင်းမြောက်တယ်ကိုကြီးဆောင်ရှောက်ဆရာရှိသူများထက်ပို့ပြီးတော့ကိုကြီးဆောင်ရှောက်တယ်အတူတူပြောကြမယ်ဆိုရင်တော့ပရောဟိတ်ပုံနာကြီးကိုဓမ္မရမင်းကြီးကသူများထက်ပို့ပြီးတော့ချင်းမြတ်နိုးတယ်တိတိတာတာကိုချင်းမြတ်နိုးတော့စနစ်မှာဘုရားလောင်းပရောဟိတ်ပုံနာကစဉ်းစားတယ် ရှင်မင်းကြီးကငါ့ကိုသူများထက်ပို့ပြီးတော့ချင့်မြတ်လို့တယ်ဒီလိုချင့်မြတ်လို့တာဟာငါ့ရဲ့အမျိုးမျက်ချင်းကြောင့်ပဲလားဓမ္မမဟုတ်ငါပညာတက်ချင်းမကြောင့်ပဲလားပညာတွေအရင်တက်လို့ပဲလားဓမ္မမဟုတ်ငါ့ရဲ့ကိုကျင့်သီလကပဲကောင်းလို့ပဲလားစမ်းသပ်ကြီးအောင်မှာပဲဆိုပြီးတော့တနေ့မှာမင်းနန်းတော်ကနေအခါစားပြန်လာတဲ့အချိန်ရှင်မင်းရဲ့ ရွှေပရိမောကနေပြီးတော့ရွှေအသပြာတစ်ခုအတိမပေးဘဲနဲ့ယူလာခဲ့တယ်ဒုတိယနေ့မှာအသပြာနှစ်ခုအတိမပေးဘဲနဲ့ယူလာခဲ့တယ်တတိယနေ့မှာရွှေအသပြာတစ်ဆုပ်အတိမပေးဘဲနဲ့ယူလာခဲ့တယ်ရွှေပရိနေကလည်းပဲပရောဟိတ်ပုံနာကြီးကိုယူသေးလေးစားတဲ့အတွက်ကြောင့်ပထမနေ့မှာဘာမှမပြောပါဘူးကြည်နေလိုက်တယ် ဒုတိယနေ့မှာလည်းဘာမှမပြောပါဘူးကြည်နေလိုက်တယ်တတိယနေ့ရွှေတဆုပ်လည်းယူရောချက်ချင်းဖမ်းယူပြီးတော့သင်ဟာဒီလောက်အချိန်ကာလကြာအောင်ကိုယ့်ကိုယ်ကိုတီလရှိတယ်လို့လို့နဲ့လှည့်လည်ခဲ့တာပဲသင်ဟာနှစ်ပေါင်းများစွာကိုယ့်ကိုယ်ကိုတီလရှိတယ်လို့လို့အယောင်ဆောင်ခဲ့တာပဲဒီနေ့တော့သင်ရဲ့အမှန်တရားပေါ်ပြီးသင်ဟာကိုကျင့်တီလမရှိတဲ့လူတစ်ယောက်ပဲ တဲ့ကိုကျွန်တော်ဖမ်းနေဆိုပြီးတော့တခုပြူတခုနဲ့တခါတဲ့អော်တဲ့អော်တော့တာပဲအဲ့ဒီလိုអော်တော့အနိနာပံဝင်းချင်းမှာရှိတဲ့လူတွေလည်းပြေးလာကြပြီးတော့ဟိုလူကနှစ်ချက်သုံးချက်လောက်ရိုက်လိုက်ဒီလူကနှစ်ချက်သုံးချက်လောက်ရိုက်လိုက်တဲ့ဝိုင်းဝိုင်းပြီးတော့ရိုက်ကြတဲ့ကိုကျွန်တော်တို့ကပညာရှိသူတော်ကောင်းကြီးကိုကျင့်တိလကောင်းတဲ့ပုဂ္ဂိုလ်ကြီးလို့ထင်လာခဲ့တာထင်ပြီးတော့ယူသေးလေးစားလာ ရှင်မြင့်ကြီးရောက်တော့ရှင်မြင့်ကဗာဒိသလေဒီလိုပါပဲဘယင်းရဲ့ရွှေပရိန်ဘုကနေပြီးတော့ရွှေတပြားတွေသုံးရတိုင်တိုင်ခိုးယူတဲ့အတွက်ကြောင့်ရှိတော်မှခေါ်လာခြင်းချင်းမှာကဲဒီလိုခိုးယူတယ်ဆိုလို့ရှင်လည်းသူ့ပေါ်မှာဒေသင်ပေးထိုက်တဲ့မင်းကြီးမင်းတန်ပေးလိုက်တော့ပေါ့တရားဥပဒေတိုင်းစီရင်လိုက်ပါလို့ဘယင်းကမင်းတော်မူတဲ့အခါမှာပရောဟိတ်ပုံနာကြီးက အရှင်မင်းကြီးကျွန်ုပ်တခုမဟုတ်ပါဘူးဟာတဲ့ဖြင့်တခုမဟုတ်ဘူးဆိုရင်ဘာဖြစ်လို့ရှင်ပရိမောကရွှေတွေအသိမပေးပဲယူရတာလေမှန်လားပါအရှင်မင်းမြတ်အရှင်မင်းမြတ်ဟာကျွန်ုပ်ကိုသူများထက်ပို့ပြီးတော့ချင့်မြတ်နိုးတယ်သူများထက်ပို့ပြီးတော့ချင်းမြောက်တယ်သူများထက်ပို့ပြီးတော့ဆွမ်းလျှောက်တယ်သူများထက်ပို့ပြီးတော့ရေးပေးတယ်အားလုံးထက်ပို့ပြီးတော့ချင့်မြတ်နိုးခြင်းအရေးပေးခြင်းဟာကျွန်တော်မျိုးအမျ င်းဖြစ်ပါတယ်အခုတော့ကျွန်ုပ်သိပါပြီအမျိုးမြတ်တာလည်းဘာမှတုံးမရပါဘူးပညာတတ်တာလည်းဘာမှတုံးမရပါဘူးကိုချင်းသီလကောင်းခြင်းကသာလောကမှာတုံးရပါတယ်လောကမှာအကောင်းဆုံးရာဟာသီလအမြတ်ဆုံးရာဟာသီလဆိုတာကျွန်ုပ်သဘောပေါက်ပါပြီလောကမှာသီလထက်ကောင်းမြတ်တဲ့အရာမရှိဘူးဆိုတာကျွန်ုပ်သဘောပေါက်ပါပြီ ဒါကြောင့်ကျွန်တော်ကလောကမှာအကောင်းဆုံးအရာဖြစ်တဲ့ဒီသီလနဲ့ထိုက်တန်တဲ့အလုပ်ကိုလုပ်နိုင်ဖို့အတွက်အရာဒီထောင်လူပေါင်းကိုဆွံပြီးတော့ယဟန်ပြုတောထွက်ခွင့်ပေးပါတော့ရှင်မြင်းကလည်းအကြောင်းကျူးသိတော့တောမထဖူတာပါလေဘရဟိပုံနာကြီးရဲ့ဆွေမျိုးတွေမိတ်ဆွေတွေကလည်းတားကြတယ်ငိုကြတယ်ဘယ်လိုပဲငိုယူပြီးတောင်းမှမေးမဲ့ဘရဟိပုံနာကတော့ ကျင့်စဉ်ဒီအလုံးငန်းနေဆိုတာဟာအိယံဒီတောင်လူပေါင်းနဲ့မလုံးချင်းအဖြစ်မပြည့်စုံနိုင်ဘူးလူပေါင်းကိုစွန့်တောထွက်ယဟန်ပြုတ်ပြီးတော့ကျင့်သုံးမှဒါလင်ဒီပီလာနဲ့ထိုက်တန်တဲ့အလုပ်ကိုလုပ်လို့ရမယ်ဒါကြောင့်မတားကြနေတော့ဆိုပြီးတော့မေတ္တာရက်ခံပါတယ်နောက်ဆုံးတော့ရှင်မြင်းကလည်းခွင့်ပြုလိုက်ရပါတယ်အဲဒီလိုရှင်မြင်းကခွင့်ပြုလိုက်ပြီးဆိုတာနဲ့ဒီဘက်နဲ့တစ်ဖက်အားလုံး Bilan Giriwa Kalyana Bilan Loki Anuttaram Pada Gora Vito Nago Dila Wadi Nahinyadi Loki Logana Bilan Iwa Dila Didalayam Anuttaram Adu Mashido Kalyana Kansum Shibabi Loki Logana Bilan Iwa Gujin Dila Didalayam Anuttaram Kalyana Kansum No Yasinse Igamim Shibabi Rodati Logama, Kujin, Dila, Suraha, Gonsome Bada Gora Vito Nago, Dila, Wadina Hinyadi Gora Vito Gentano, Bada Alo, Chishulai Jazamalo Gora Vito Gentano, Sishido Nago, Muego Dama Adandana, Awi Hitanatina, Makai Kajim, Nizajin, Dihudo Janja Dila, Wadi, Dila, Shidu Hui Badan the D. Chimanjali, Nahinya Dim, Nizajali go ကြည့်လိုက်ကြစမ်းပါကြည့်လိုက်ကြစမ်းပါဆိုတာကဘရဟိဘုံနာကြီးကိုလက်ပြန်ကျိုးတုတ်ပြီးတော့နန်းတော်ခေါ်လာတဲ့အချိန်လမ်းခရီးမှာဘာတွေ့ရကလဲလို့ဆိုတော့မွေရလမ်းဆရာကြီးမွေရလမ်းပြနေတာတွေ့ရတယ်မွေရလက်ဘင်းကိုကိုင်းတခါတည်းမွေရအမိကိုကိုင်းတခါတည်းကျတော့ကိုယ့်ရဲ့လူရဲ့လက်ဘင်းမှာမွေကိုပတ်ပြီးတော့မွေရလမ်းကစားပြတယ် အဲ့ဒီကမှာဘရဟိဘုံနာကြီးကမွေလမဲသမားတွေကိုပြောတယ်ကလေးတို့အမောင်တို့ဒီမွေကိုဘာလို့လက်ဘင်းကနေကန်ကြတာလဲဘာလို့အမီးကနေကန်ကြတာလဲဘာလို့လက်ဘင်းမှာရစ်ပတ်ပြီးတော့ကစားကြတာလဲဒီမွေကတင်းတို့ကိုကန့်လို့ရှိရင်တင်းတို့အသက်ဆုံးရှုံးရလိမ့်မယ်ဒါကြောင့်မကန်ကြပါနဲ့အဲ့ဒီလိုပြောတော့မွေလမဲဆရာကြီးဘာဝင်းညမှာရှိတဲ့သူတွေက ပုံနာကြီးဒီမွေဟာတိလရှိတယ်အကျင့်ကောင်းတယ်တန်တာလင်တိလမရှိတဲ့သူဖြစ်တယ်အကျင့်ရုံမာတဲ့သူဖြစ်တယ်တန်တာလင်တိလမရှိအကျင့်ရုံမာတဲ့အတွက်ကြောင့်ရှင်မယင့်ရွှေပရိမောကရွှေတွေကိုသင်ခိုးယူတာမဟုတ်လားဒီမွေဟာငါတို့ကိုမကိုက်ဘူးမညှင်းဆဲဘူးတိလရှိတဲ့သူဖြစ်တယ်ဒါကြောင့်တို့သူတို့နဲ့ကစားတယ်တန်တာလင်တိလမရှိတဲ့သူဆိုပြီးတော့တခါနောက်တစ်ချက်လောက်ထပ်ရလိုက်ပြန်တယ်နော် အဲ့ဒါကိုပြန်ပြီးတော့ပြောကြတာပါဘုရားလောင်းပုံနာကြီးကကြည့်လိုက်ကြစမ်းပါအမတန်အစိတ်ပြင်းထန်တဲ့မွေတောင်မှဂျူရီအလုံးကရုံမုံညာဆက်ဆုပ်ကြကြောက်ရွံ့ကြတဲ့မွေတောင်မှမကြိုက်ဘူးမညှင်းဆဲဘူးဆိုလို့ရှိရင်အဲ့ဒီမွေဟာတိလရှိသူအကျင့်ကောင်းတဲ့သူဆိုတဲ့နာမည်ကလေးကိုရပါတယ်အကျင့်ကောင်းတဲ့သူတိလရှိတဲ့သူဆိုပြီးတော့အချီးမွမ်းခြင်းကိုခံရပါတယ်ဒါကြောင့်လောကမှာတိလဒေတာလင်အကောင်း တော့ဆိုပြီးတော့အဲ့ဒီတရားဆုံးမှပြီးပြီးတော့တောထွက်တော်ပါလေအဲ့တော့ဇတ်တော်ကိုဒီနေရာမှာပဲခေတ္တခဏယန္နာထားပေါ့ဇတ်တော်ဆုံးပြီဆိုတာနဲ့တရားကလည်းဆုံးမှာပါအဲ့တော့ဒါဆိုရင်တရားနာပိဋကများအဖြေရပြီပေါ့လောက၌အကောင်းဆုံးသောအရာဟာဘာတယ်လဲသီလဒါမြတ်စွာဘုရားရှင်ကိုတော်တိုင်ဟောထားကြတဲ့တရားနော်ဘုရားလောင်းတော်ဘုရားကဟောခဲ့တဲ့ဂါထာကိုဘုရားဖြစ်တဲ့အခါမှာတဆင့်ပြန်ပြီးတော့ဟောတယ်မှားပါတယ်လို့မကန့်ကွက်ပါဘူးမှန်ပါတယ်လို့ပဲအတည်ပြုထားတဲ့အတွက်ကြောင့်ဒါသီးပင်လည်းအလောင်းတော်ဘုရားကဟောခဲ့တဲ့ဒီဂါထာသီးပင်လည်းဘုရားဟောဂါထာဆစ်ဆစ်ပါပဲအဲ့တော့သီလကို ဘယ်လိုခေါ်ကြတယ်လဲဆိုတော့ကိုကျင်းလို့ဒီလိုလဲခေါ်ကြတယ်နော်ကိုကျင်းသီလလို့ဒီလိုတွဲပြီးလဲခေါ်ကြတယ်ပေါ့ဘာဖြစ်လို့ကိုကျင်းလို့ခေါ်တာလဲကဲဘယ်နဲ့လို့ကြမလဲသီလကိုကိုကျင်းလို့ခေါ်တယ်ဆိုတော့ဘာလဲဒဂါယဖြစ်ကြလဲမဆိုးပါဘူးမှန်ပါတယ်နော်သီလဆိုတာဟာကိုယ်နဲ့နှုတ်နဲ့ကိုယ်နဲ့လွန်ကျူးမှုနှုတ်နဲ့လွန်ကျူးမှုကိုစောင့်ထင်းရတဲ့အလုပ်ဖြစ်ပါတယ်။ကာယကံနဲ့မလွန်ကျူးမိအောင်ဝစီကံနဲ့မလွန်ကျူးမိအောင်ကိုယ်နဲ့နှုတ်နဲ့ကျင့်ရတဲ့အကျင့်မဟုတ်လို့လေကိုကျင့်နှုတ်ဆိုတာလည်းကိုယ်ထဲမှာပါပြီးသားမလို့ကိုယ်နဲ့ကျင့်ရတာမဟုတ်လို့ကိုကျင့်တရားနောက်တနည်းအားဖြင့်လည်းပဲသူတပါးဒုက္ခရောက်မှာကိုစိုးရိမ်တာတဲ့ကိုဒုက္ခမရောက်အောင်ကျင့်ရတာမဟုတ်လို့လေကိုကျင့်သူများတဲ့မတတ်ဘူးသူများမသေးသေးကျင်တာတဲ့သူများတဲ့တတ်လို့ရှိရင်နောက်ဘက်ကျကိုဖြစ်ရဝအသက်ခံတတ်တယ်အသက်တူတတ်တယ်ဆိုပြီးတော့ဒီလိုနောက်တန်နေရာမှာကိုအသက်ပြန်ခံရမှာကိုကြောက်လို့ကိုသေးမှကြောက်လို့ကျင့်တဲ့အကျင့်မဟုတ်လို့လေကိုကျင့်လို့ဒီလိုခေါ်ပါတယ်အစင်မြင့်သွားတဲ့ပုဂ္ဂိုလ်ကတော့သူများသေးမှလည်းပဲတကယ်စိုးရိမ်တဲ့စိတ်လည်းပါတာပေါ့လေသူအစင်နဲ့သူပေါ့နော်တဲ့ရင်မမြင်သေးတဲ့သူကတော့သူများတင်မှာကိုတော့သိကိုချင်းမစားဘူးဒါပေမဲ့လို့သူများတဲ့တတ်လို့ရှိရင်ဖြစ်ရဘွားအသက်ခံတတ်တဲ့အသက်တူတတ်တဲ့ဆိုတော့ကိုအသက်တူမှာကိုတင်မှာကြောက်လို့ကျင့်တာမဟုတ်လို့လေကို့အတွက်ကိုကျင့်တာမဟုတ်လို့လေကိုချင်းနော်အတူတူပြောလိုက်တော့ကို့အတွက်ကိုကျင့်ရတဲ့တရားမဟုတ်လို့ကို့အတွက်ကျင့်တဲ့တရားမဟုတ်လို့ကိုချင်းနောက်တနည်းအားဖြင့်လည်းပဲကိုချင်းစားတရားဖြစ်ပေါ်လာဖို့အတွက်ကျင့်ရတဲ့အကျင့်မဟုတ်လို့လေကိုချင်းသူတို့ဘာတကုံမတတ်ဘူးငါ့ကိုလာတတ်လို့ရှင်မကြိုက်ဘူးငါ့ကိုရိုက်လို့ရှင်မကြိုက်ဘူးတော့ငါလည်းပဲသူများကိုမတတ်ဘူးမငင်းစေဘူးငါပစ္စည်းသူများခိုးသွားရင်ငါလည်းမကြိုက်ဘူးဒါသူများကိုလည်းသူများပစ္စည်းလည်းငါမခိုးဘူးသတိရဖြင့်ကိုနဲ့ကိုချင်းစာတတ်တဲ့ကိုချင်းစာတရားကိုချင်းစာစိတ်တတ်တဲ့ဖွံ့ဖြိုးတိုးတဲ့လာအောင်ကျင့်ရတဲ့အကျင့်မလို့လည်းပဲကိုချင်းတနည်းအားဖြင့်လည်းကိုချင်းစာတရားနဲ့ကျင့်ရတဲ့အကျင့်မလို့လည်းကိုချင်းပေါ့နောက်တနည်းအားဖြင့်ပြောမယ်ဆိုရင်လည်းကိုကြိုက်တာကိုကျင့်တာမို့လို့လေကိုကျင့်တယ်လို့ခေါ်နိုင်သေးတယ်နော်ကိုကြိုက်တာကိုကျင့်တယ်ဆိုတာကကိုပစ္စည်းခိုးတာကိုကြိုက်လားကိုပစ္စည်းမခိုးတာတော့မကြိုက်ဘူးလားကိုပစ္စည်းမခိုးတာမကြိုက်ဘူးလားကိုပစ္စည်းကိုသူများမခိုးတာတရားကြီးမကြိုက်ဘူးလားကြိုက်တယ်နော်အဲ့တော့ကိုပစ္စည်းကိုသူများမခိုးတာသူများမယူတာသူများအလက်မတုတ်တာသူများအချောင်မနှိုက်တာကိုကြိုက်တယ်အဲ့တော့ကိုကြိုက်တဲ့အတိုင်းကိုလည်းကျင့်ပေါ့နော်သူများပြည်စီလဲကိုမယူနဲ့ပေါ့အဲ့တော့ကိုကြိုက်တာကိုကျင့်တာမဟုတ်လို့လည်းပဲကိုကျင့်ဒါကြောင့်သီလကိုကိုကျင့်လို့ခေါ်ခြင်းအတိတ်ပဲ၄မျိုးလောက်မှတ်ထားပေါ့နော်အဲ့တော့အဲ့ဒီလိုကိုကျင့်သီလဒီတာနဲ့လောကမှာအကောင်ဆုံးအရာဖြစ်ပါတယ်ဒါကြောင့်အကောင်ဆုံးဖြစ်ရတယ်လေကိုကျင့်သီလရဲ့အကျိုးတရားကိုကြည့်မယ်ဆိုရင်ဒီဇတ်တော်ပထမပိုင်းမှာတော့ဒုတိယဖက်သားရဲ့ရှိခင်မြန်နှုတ်မှုကိုခံရရခြင်းဆိုတဲ့အကျိုးတရားပေါ့လူချင်းလူခင်ပေါများခြင်းနတ်ချင်းနတ်ခင်ပေါများခြင်းတတ္တဝါတွေအားလုံးကရှိခင်ညာခြင်းဆိုတဲ့အကျိုးတရားကိုသီလလုံးကျွတဲ့ပုဂ္ဂိုလ်ရရှိနိုင်ပါတယ်။ဘိုးဘသူမချစ်တော့လဲဘာဖြစ်လဲကွက်ကိုသီလမလုံးတော့လဲလို့တချို့ကလည်းစောရကတက်ချင်လဲတက်မှာပေါ့နော်။လူများရဲ့ချစ်ခြင်းကိုအထုတလဲမျောလင်းတန်းတပြီးတော့နေရမလို့ဘူးပေါ့။သို့တော်လည်းပဲသူများရဲ့ချစ်ခင်နဲ့နှစ်သက်ချင်းမျက်နှာချင်းကိုရတာဟာကိုယ်တည်းရောကိုပဝန်ကြီးတည်းရောကောင်းတာပါပဲအထူးသဖြင့်တော့ကိုယ်တည်းလည်းပဲကောင်းတာပါပဲအားလုံးကမုန်းတီးနေကြပြီဆိုရင်ကိုဘဝဟာဘာမှရှင်သန်တိုးတက်ခွင့်မရှိတော့ဘူးစိတ်ချမ်းသာမှုဆိုရင်လည်းတကယ်တော့မရှိပါဘူးစကားရတာဘာလို့မချစ်ချစ်ချစ်ပေါ့ကွာငါကောင်းစားရင်ပြီးတော့သီလတွေဖြတ်မယ်လို့စကားရတာပြောတာပါကိုယ့်ရဲ့ကိုချင်းသီလပေါ့ပြံမှုတွေလွန်ကဲလာလို့ပဝန်ကြီးရဲ့မုန်းတီးမှုကိုခံရပြီဆိုရင်ကိုယ်ကိုယ်တိုင်လည်းစိတ်ချမ်းသာမှုမရတော့ပါဘူးဒါကြောင့်ကိုကျင့်သီလကောင်းခြင်းဟာပြီးရစီတစ်မျိုးပါပဲလောကလူသားတွေကပြီးရစီဆိုပြီးတော့ဟိုတင်းကြီးလေးဒီတင်းကြီးလေးဟိုမွေးနှံသားလေးဒီမွေးနှံသားလေးဆောင်းထားကြမဲ့လက်မဲ့မောကြအဲ့တော့သီလသာလုံအောင်ကိုကျင့်တရားကောင်းတဲ့ပုဂ္ဂိုလ်တယောက်ဖြစ်အောင်သာကြိုးစားသီလတည်းဟုတော့အဆောင်လေးသာဆောင်းနိုင်ဒီတဲ့ကောင်းတဲ့ပြီးရအဆောင်ရှိပါဦးမလားမရှိပါဘူးတက်ခွက်ထဲမှာမောင်ဖြူနဲ့မောင်မဲလို့လူနှစ်ယောက်ရှိတယ်ဆိုတော့မောင်ဖြူကနာမည်နဲ့လိုက်အောင်ယူကလေးရတော့ချောပါတယ်ဒါပေမဲ့ကိုချင်းသီလမကောင်းဘူးအမြဲတမ်းမယဉ်ယုံပါတယ် ောင်မဲကတော့နာမနဲ့လဲအောင်သားကမဲပြီးတော့ရုပ်ကလေးကတော့ဆိုးရှားပါတယ်။သို့တော့လဲမောင်မဲကတော့ကိုချင်းတရားသိကောင်းတယ်။အမတန်အကျင့်ဖြူစင်တယ်။အဲ့ဒီနှစ်ယောက်မှာမောင်ဆွေနဲ့မောင်မဲနှစ်ယောက်မှာတရားနာပြီးတော့ဘယ်သူကိုချင်မလဲ။မောင်မဲပဲချင်မှာပေါ့နော်။ရုပ်ချောပြီးမှလို့အကျင့်တန်နေတဲ့သူအကျင့်မကောင်းတဲ့သူကတော့ရုပ်ဘလောက်ချောချောမချစ်ပါဘူး။အော်ရုပ်ကလေးကတနာကမနဲ့တော်တော်မိုက်ရိုင်းနေကောင်းပဲဆိုပြီးတော့မောင်တိကြမှာပါပဲ။မောင်မဲကတော့အော်ဘဝကျုပ်ပဲမကောင်းလို့ရုပ်ကလေးဆိုပေမဲ့ကိုကျင်တရားကကောင်းလိုက်တာစိတ်ထားလေးကဖြူစင်လိုက်တာနဲ့ဒီမြင်သမျှလူတိုင်းကချစ်ခင်ကြပါလေ။ဒါကြောင့်ခုနကဥပမာကိုပဲကြည့်လိုက်ပေါ့လေ။အမတန်စိတ်ပြင်းထန်တဲ့မွေးတောင်မှမကိုက်တော့ဘူးမငင်းစဲတော့ဘူးမကိုက်ဘူးမငင်းစဲဘူးဆိုတာကတော့လူကမကိုက်မငင်းစဲအောင်လုပ်ထားလို့ပါနော်။အဲ့ဒါမကိုက်ဘူးမငင်းစဲဘူးဆိုရင်သူကမကိုက်ဘူးမငင်းစဲတဲ့အတွက်ကြောင့်သူတစ်ပါးကလည်းသူ့ကိုမငင်းစဲတော့ပါဘူး။ပြန်လို့ကြပါလေမွေးရလည်းမွေးကကပြနေလေဆိုရင်အားလုံးကကြည်ချင်ကြတာပေါ့နော်ဒါကြောင့်တိလလုံချင်းရဲ့အကျိုးတရားတစ်ခုနေနဲ့ဇတ်တော်မှာတရားလာတာကိုမှတ်မယ်ဆိုရင်တော့ပဝင်းကြီးရဲ့ချစ်ခင်မျက်နှာမှုကိုခံယူရခြင်းဆိုတဲ့အကျိုးတရားပါပဲတိလရဲ့အကျိုးတရားတွေကတော့ပြောပြမယ်ဆိုရင်မကုံနိုင်ပါဘူးအင်မတန်များပြားလွန်းလှပါတယ်အဲ့ဒီများပြားလာတဲ့အကျိုးတရားတွေကိုမြတ်စွာဘုရားရှင်ကအနှစ်ချုပ်ပြီးတော့တိလရဲ့အကျိုးတရား၅ပါးဆိုပြီးတော့ဟောထားပါတယ်။နံပါတ်၁ကတော့စီဝဥစ္စာပြည့်စုံခြင်းလောကမှာစီဝဥစ္စာမပြည့်စုံခြင်းနဲ့သူရဲ့လို့တယောက်မှမရှိပါဘူး။အလုံးပြည့်စုံခြင်းညဒါကြီးပါပဲ။ကိုကြီးတိလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာစီဝဥစ္စာနဲ့လည်းပြည့်စုံနိုင်တယ်။ယာရုဌာနန္တရနဲ့လည်းပြည့်စုံနိုင်တယ်။ဒါကြောင့်လဲဆိုတော့အပမဒာတိကရဏံနဲ့မမေ့လျော့ခြင်းတည်းဟူသောအကြောင်းကြောင့်ပါပဲ။မမေဘူးဆိုတာကတော့ကိုချင်းတိလကိုလုံချောင်းစောင့်ထိုင်တဲ့ပုဂ္ဂိုလ်ဟာကိုလုံရမယ့်အလုပ်ကိုလည်းမမေဘူးကိုရှောင်းသိမ့်ရှောင်းထိုက်တဲ့အလုပ်ကိုလည်းမမေဘူးမမေတော့ရှောင်းသိမ့်ရှောင်းထိုက်တာတွေရှောင်းတယ်လုံသိမ့်လုံထိုက်တာတွေလုံတယ်ဒီတော့ကိုယ့်ရဲ့စီးပွားဥစ္စာတွေတိုးတက်တာပေါ့ကိုယ့်ရဲ့လုပ်ငန်းတွေအောင်မြင်တာပေါ့နောက်တစ်ချက်ကလည်းပဲကိုချင်းတိလကိုလုံချောင်းစောင့်ထိုင်နေတဲ့ပုဂ္ဂိုလ်ဟာတခြားကုသိုလ်ကောင်းမှုတွေကိုလည်းမမေ့တော့ပါဘူးကိုရင်ဒီလောက်ကိုတံပိုးထားတဲ့သူဟာဒါနကောင်းမှုပြုဖို့လည်းမမေ့ပါဘူးတမထဘာဝနာတွေပွားဖို့လည်းမမေ့ပါဘူးဝိပဿနာဘာဝနာတွေပွားဖို့လည်းမမေ့ပါဘူးတိလတစ်ခုကိုပိုင်ပိုင်နိုင်နိုင်ကြီးကျင့်သုံးလိုက်ပြီးဆိုတာနဲ့ကြံတဲ့ကုသိုလ်တရားတွေလည်းမမေ့မလျော့နဲ့ပြည့်စုံလာတော့တဲ့အတွက်ကြောင့်အဲ့ဒီဒါနတိလတမထဝိပဿနာကုသိုလ်တရားတွေရဲ့အစွမ်းတတိတကုတ်တိဆိုအာနုဘောကြောင့်ပစ္စည်းဥစ္စာတိုးတက်ခြင်းလာလာပါပေါများခြင်းယာရုတိုးခြင်းဆိုတဲ့အကျိုးတရားတွေကိုရရှိနိုင်တော့တာပါပဲ။ဒါကြောင့်သီလလုံခြင်းရဲ့ပထမအကျိုးတရားဟာပစ္စည်းဥစ္စာပြည့်စုံခြင်းသီလရှိတော့ကိုယ့်ကိုယ်သူများကယုံကြည်တာပေါ့သီလမရှိဘူးဆိုရင်ဘယ်သူကမှမယုံကြည်ကြဘူး။ကိုယ်ချင်းသီလမရှိတဲ့ဆိုမရှိတဲ့သူဆိုရင်ပတ်စံသွားချီတောင်မှဘယ်သူမှပြီးမှာမဟုတ်ဘူး။အဲ့တော့သီလရှိတဲ့သူကိုယ်ချင်းတရားကောင်းတဲ့လူဆိုတော့လောဘကိမ့်ပတိပတ်ဝန်းကျင်ကယုံကြည်ကြတယ်ယုံကြည်တော့ကိုလိုအပ်တဲ့အကူအညီတွေကိုလည်းပဲလွယ်လွယ်ကူကူနဲ့ပေးကြတယ်အဲ့ဒီတော့ကိုယ့်ရဲ့လုပ်ငန်းတွေအောင်မြင်တာပေါ့ဒါကြောင့်သီလပြည့်စုံခြင်းဟာစီးပွားဥစ္စာတိုးတက်ခြင်းဆိုတဲ့အကျိုးကိုဖြစ်စေနိုင်တယ်ဒုတိယမြောက်ကျိုးတရားကတော့ကောင်းတဲ့ကြော်စောခြင်းကိုချင်းသီလကောင်းတဲ့ပုဂ္ဂိုလ်ရဲ့အကြောင်းအရာကိုပတ်ဝန်းကျင်ကအကောင်းမင်းပြောကြတာပါပဲဘယ်သူပဲပါကတော့ကိုချင်းတရားကောင်းလိုက်တာသီလဖြူစင်လိုက်တာနဲ့ပြည့်ရဲ့ကောင်းတဲ့င်းကြီးကြော်စောသွားတယ်ကောင်းတဲ့င်းကြီးပြန့်နှံ့သွားတယ်လူတဲ့င်းလူချင်းဆောင်းဆိုတာအဓိကအဖြစ်တော့ကိုချင်းတီလာရဲ့ကောင်းတဲ့င်းမှာပဲလောကမှာဒါနကောင်းမှုတိတ်မပြုလို့ဆိုတော့နှမျောတွန့်လို့တဲ့စိတ်ဒီအာကြည့်နေလို့လောဘဓာတ်အာကြည့်နေလို့မစ္စရိယဓာတ်အာကြည့်နေလို့တမထဘာဝနာဂုဏ်တော်မေတ္တာစားတဲ့တမထဘာဝနာတွေမပွားများလို့လည်းပဲတိတ်ကြီးတော့မကင်းရကြသေးပါဘူးဝိပဿနာလုပ်တည်အာမထုလို့လည်းပဲပဝင်းဉာဏ်ကသိပြီးတော့မကင်းရပါဘူးကိုချင်းသီလပြတ်ပြီးကိုချင်းသီလတွေဖောက်ပြန်ပြီးယုံမာပြီးဆိုရင်တော့ကင်းရကြတော့တာပါပဲငကူကအတင်းမပြတ်တဲ့သူတော်မှအဲထက်ရွာထဲမှာကိုချင်းသီလတင်းနေတာဖောက်ပြန်တဲ့သူတွေ့ပြီးဆိုရင်တော့ငကူကအတင်းမပြတ်တဲ့သူတော်မှအတင်းသူ့အပြစ်ပြောခြင်းစိတ်ကတော့ပေါက်လာသေးတာပဲနော်ဒါကြောင့်ကိုချင်းသီလပျက်စီးပြီးဆိုရင်မကောင်းတဲ့င်းတွေပဲထွက်တယ်ကိုချင်းတိလလုံချုံမှသာကောင်းတဲ့င်းတွေကြော်စောပါတယ်ကောင်းတဲ့င်းကြော်စောပြီဆိုတော့ကောင်းတဲ့င်းရှိတဲ့ပုဂ္ဂိုလ်ရဲ့ထံကိုသူတော်ကောင်းများကလည်းချင့်ကပ်ကြပါတယ် ကျင့်ကြကြပြီးဆိုရင်ကိုကျင့်တိလရမကောင်းတဲ့သူနဲ့ကောင်းတဲ့သူဆိုရင်ကိုကျင့်တိလရှိတဲ့သူရဲ့ထံကိုပဲချင့်ကချင်ကြပါလေအလူခံကြရှိရင်လည်းကိုကျင့်တိလရှိတဲ့သူစီမှာပဲအလူခံချင်ကြပါလေတရားဟောကြရှိရင်လည်းကိုကျင့်တိလရှိတဲ့သူကဟောချင်ကြပါလေတရားပြပေးဖို့ဆိုရင်လည်းကိုကျင့်တိလရှိတဲ့သူကိုပဲတရားပြပေးချင်ကြပါလေကိုကျင့်တိလရှိတဲ့သူအပေါ်မှာဒါပညာရှိသူတော်ကောင်းများကအထူးတလဲချင်းမြောက်ချ အကောင်းတဲ့ရှိတဲ့နေရာကိုအကောင်းတွေကရောက်လာကြတာပါပဲ။ကောင်းတဲ့ရင်ရှိတဲ့ကောင်းတဲ့ရင်ကိုပိုင်ဆိုင်ထားတဲ့ပုဂ္ဂိုလ်ရဲ့ဓမ္မကိုကောင်းတဲ့ရင်ပိုင်ဆိုင်တဲ့သူတော်ကောင်းပုဂ္ဂိုလ်များကချင့်ကပ်ရောက်ရှိလာကြတော့တာပါပဲ။ဒီလမရှိတဲ့ပုဂ္ဂိုလ်ရဲ့ပစ္စည်းဥစ္စာကိုဒီလရှိတဲ့ပုဂ္ဂိုလ်များပညာရှိသူတော်ကောင်းများကလုံးဝလိုချင်စိတ်မရှိကြဘူး။နုနာတဲ့ ဒီနာတဲ့အကြီးအကျယ်တွေနဲ့ပေးကြံနေတဲ့နူနာတဲ့ရဲ့လက်ထဲရောက်သွားပြီဆိုရင်ဘယ်လောက်အဖို့တန်နဲ့ဘယ်လောက်ရတာရှိတဲ့မုံမဲဖြစ်ဖြစ်နူနာတဲ့ရဲ့လက်ထဲမှာတင်လိုက်ပြီးရောက်သွားပြီဆိုရင်တော့မစားကျင်တော့ဘူးဒါပေမဲ့ဘယ်သူတော့စားကျင်တယ်လဲဆိုတော့သူ့လိုနူနာရှိတဲ့လူချင်းချင်းတော့စားကျင်ကြမှာပေါ့နော်အဲဒီလိုပါပဲတိလမရှိတဲ့ပုဂ္ဂိုလ်ရဲ့ တိလကိုတံပိုးထားတဲ့ပညာရှိသူတော်ကောင်းများကလုံးဝမလိုချင်ကြပါဘူးလုံးဝမစားသုံးချင်ကြပါဘူးလုံးဝအလူမခံချင်ကြပါဘူးမိနာတရဲ့လက်ထဲမှာရှောင်နေတဲ့စားပွဲဘောဇင်ကဲ့သို့အသုံးဆောင်ပစ္စည်းကဲ့သို့ပဲသဘောထားတော့မူကြပါတယ်ထို့သူကဲ့သို့တိလမရှိတဲ့ပုဂ္ဂိုလ်အလားတူကိုကျင်တရားဖောက်ပြန်နေတဲ့ပုဂ္ဂိုလ်တွေကတော့တိလမရှိတဲ့သူရဲ့ပစ္စည်းလည်းမျက်စောင်းထိုးချင်ထိုးမှာပေါ့နော် တိလရှိတဲ့သူကတော့တိလမရှိတဲ့သူရဲ့ပစ္စည်းကိုမမမောပါဘူး။တိလရှိတဲ့သူကလူတန်းလို့ရစားရမယ့်ကြက်သားဟင်းကိုဘုရားရှိသူတော်ကောင်းများမမက်မောပါဘူး။တိလရှိတဲ့သူကကြည့်တဲ့ချင်မောင်းဟင်းကိုပဲမက်မောကြပါလေ။မက်မောတယ်ဆိုလို့လဲလောဘကိုဆိုလိုတာမဟုတ်ဘူးနော်။သူနေရာနဲ့သူ။ဒါကြောင့်တိလရှိတဲ့ပုဂ္ဂိုလ်ဟာကောင်းတဲ့ရင်ကြော်စောတယ်။ကောင်းတဲ့ရင်ကြော်စောတဲ့အတွက်ကြောင့်သူတော်ကောင်းတို့ ဆိုတဲ့ဂျူတရားထဲမှာပဲပေါင်းထည့်လို့ရပါတယ်တတရားမြောက်ကျိုးသားတော့ဘယ်ပိဋကတ်ထဲပဲသွားသွားရင်းရင်းတင်းတင်းသွားရပါတယ်ကိုကျင့်တိလကောင်းတဲ့ပုဂ္ဂိုလ်ဟာမင်းပွဲဆုပ်ပွဲဝင်လည်းပဲရင်းရင်းရှိရမှာပဲတတိပွဲတကြွယ်ပွဲဝင်လည်းပဲရင်းရင်းရှိရမှာပဲပညာရှိပွဲပညာရှင်ပွဲဝင်ကြတော့လည်းရင်းရင်းရှိရမှာပဲဘယ်ပိဋကတ်ထဲပဲသွားရသွားရမျက်နာလေးငယ်ပြီးတော့မကြည့်မလဲမျက်နာမသာမယံနဲ့ဝင်ရတယ်ဆိုတာမရှိဘူးပြည့်စုံစာမပြည့်စုံရင်လည်းအဝိဇ္ဇာလေးနှောင်းရင်နှောင်းနေပါစေကိုရင်တိလာကောင်းတယ်လို့ကိုယ့်ကိုယ်ကိုယုံကြည်နေတဲ့လူတယောက်ဟာဘယ်လူတော်တွေပဲသွားသွားမျက်နာကြည်ကြည်လင်းလင်းပြုံပြုံရှင်ရှင်ရဲရဲတင်းတင်းနဲ့သွားရဲပါတယ်စတုထမ်းမြောက်အကျိုးကတော့မတွေ့မဝေတရားချင်းကိုရင်တိလာလုံကြုံနေတော့နောင်တဓမ္မပူပန်စရာတွေမရှိတော့ဘူးဩငါမကိုရင်တိလာပြစီသွားလေခြင်းမလုံသင်္နာလုံးမိလေခြင်းစသည်အဖြင့်နောင်တပူပန်ခြင်းနှလုံးမသားမယားခြင်းဆိုတာမရှိတဲ့အတွက်ကြောင့်စိတ်ကလေးကကြည်လင်ပြီးတော့နေတယ်။ဒါကြောင့်ဒီကံဤမှာကုသီလာလေးဆင်ခြင်လိုက်တာနဲ့ဒါနာကောင်းမှုတွေဘာဝနာကောင်းမှုတွေအထူးမရှိတောင်မှကုသီလာလေးကိုပြန်ဆင်ခြင်လိုက်တာနဲ့ကြည်လင်တဲ့စိတ်ကလေးဖြစ်ပြီးတော့ချမ်းချမ်းသာသာပြည့်စုံရပါလေ။နာဂုမြောက်ကျူတရားကတော့ကောင်းရာဒုက္ခတိရောက်ရခြင်းပေးတဲ့အချိန်မှာကြည်ကြည်လင်လင်နဲ့ပေးရတယ်ဆိုတော့ကောင်းရာသူကတိပဲရောက်တော့မှာပေါ့ကြည်လင်သောစိတ်နဲ့တည်လို့ရှိရင်ကောင်းရာသူကတိရောက်တယ်ညင်နန်းသောစိတ်နဲ့တည်လို့ရှိရင်မကောင်းတဲ့ဒုက္ခတိဘဝကိုရောက်တတ်ပါလေတည်လန့်ရှိတဲ့ပုဂ္ဂိုလ်ဟာဘယ်တော့မှမကြည်လင်တဲ့စိတ်ညင်နန်းတဲ့စိတ်နဲ့သေဆုံးရခြင်းမရှိဘူးအမြဲတမ်းကြည်လင်တန့်ရှင်းဖြူစင်တဲ့စိတ်တည်းနဲ့ပဲသေဆုံးရတဲ့အတွက်ကြောင့်ပေးလွန်သွားတဲ့အခါမှာလည်းပဲကောင်းရာသူကတိကိုသာရောက်ရပါလေတည်လာရဲ့အကျိုးတရားအကျဉ်းချုပ်ဘဏ္ဍပါးတဲ့လေနာပါတိစီဝဥစ္စာပြည့်စုံခြင်းနှင်းကောင်းတဲ့ရင်ကြော်စောခြင်း၃ဘေဘိဒတ်ထမဆူရေရေဝုံဝုံချင်းကြရခြင်း၄မတွေ့မဝေတရားခြင်း၅တည်လွန်ပြီးနောက်ကောင်းရာတကတိရောက်ရခြင်းလို့အကျိုးတရား၅ပါးအကျိုးတရားတိလရဲ့အကျိုးတရားကတော့အသင်္ချေအနန္တပါပဲ တရားတရားပေါင်းဆွေလိုက်တော့ဒီငါမျိုးထဲမှာအကအလုံးအကျုံးဝင်သွားပါတယ်တောတော့ဒီအကျုံးငါမျိုးဒီလောကီအကျုံးများတာဖြစ်ပါတယ်လောကုတ္တရာအကျိုးဘက်ကကြည်မယ်ဆိုရင်လည်းပဲတိလဟာအဝိပတိတာရအတွက်ကျေးဇူးပြုပါတယ်တိလရှိတဲ့ပုဂ္ဂိုလ်ဟာအဝိပတိတာရဆိုတာဝိပတိတာရဆိုတာကနောင်တတဆံပူပန်းတာနှလုံးမသားမရဖြစ်တာတိလရှိပြီဆိုရင်နောင်တပူပန်ခြင်းဆိုတဲ့သဘောနှလုံးမသားမရဖြစ်ချင်းဆိုတဲ့သဘ ဝမ်းမြောက်ခြင်းလို့ဆိုတဲ့ပတ္တတိဖြစ်ပါတယ်ဝမ်းမြောက်ခြင်းလို့ခေါ်တဲ့ပတ္တတိဖြစ်တဲ့သူရဲ့တဏ္ဍာမှာနှစ်တောင်းခြင်းဆိုတဲ့ပီတိဖြစ်ပါတယ်ပီတိဖြစ်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာချမ်းသာခြင်းလို့ကိုယ်စိတ်နှစ်ပါးချမ်းသာခြင်းလို့ဆိုတဲ့ဒုက္ခဖြစ်ပါတယ်ကိုယ်စိတ်နှစ်ပါးချမ်းသာပြီးတော့ဒုက္ခဖြစ်နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ ဒီကျင့်ဆိုတဲ့တစ္ဆာဉာဏ်ဖြစ်ပါတယ်ယထာဘုဒ္ဓဉာဏ်ဖြစ်တဲ့ပုဂ္ဂိုလ်ရဲ့တန်တမာနိဗ္ဗိဒါလို့ခေါ်တဲ့အစင်းမြေဝိပဿနာဉာဏ်ဤဖြစ်ပါတယ်ဝိရာဂလို့ခေါ်တဲ့ဝိပဿနာဉာဏ်ရဲ့အချမ်းမှာရတဲ့မဉ္ဇဉ်ဆိုတာလည်းဖြစ်ပါတယ်မဉ္ဇဉ်တိဟုသောဝိရာဂဖြစ်တဲ့ပုဂ္ဂိုလ်ရဲ့နောက်မှာဉာဏ်ဝိမုတ်တိဉာဏဒသနာလို့ခေါ်တဲ့ပြစ္ဆေကနာဉာဏ်လေးလည်းဖြစ်ပါတယ်မေဖို့နိဗ္ဗာန်ကိုဆင်ခြင်နိုင်တဲ့ဉာဏ်လေးလည်းဖြစ်ပါတယ်ဒါတိလရဲ့အကျိုးတွေကိုဆက်ဆက်ပြထားတာအလယ်ကအချက်လက်တွေကိုကြော်ပြီးကြည့်လိုက်မယ်ဆိုရင်သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာအရဟတမေအရဟဖြစ်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်လို့ဒီလိုအဓိပ္ပာယ်ရပါတယ်ဒါတိလရဲ့လောက တိလာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာယဟန္တာအထိဖြစ်စေနိုင်တယ်လို့ဒီလိုဆိုလိုတာပါ။ယဟန္တာအထိဖြစ်စေနိုင်တယ်ဆိုမှတော့လောက၌အကောင်းဆုံးသောအရာဟာတိလာလို့မဆိုတတ်ပေဘူးလား။ဆိုတတ်ပါလေ။တိလာရှိမှနိဗ္ဗာန်ရောက်နိုင်တယ်ဆိုတဲ့ချက်ကိုပန်းပိုင်မှတ်ထားကြရမယ်။တချို့ကနိဗ္ဗာန်ရောက်ဖို့အတွက်သီလမလိုပါဘူးသီလနဲ့နိဗ္ဗာန်မပူဇော်မှနဲ့ဒီလိုပြောတတ်ကြဒါကတော့အချိန်ကျမှပဲဆက်ပြီးတော့ပြောပါမယ်သီလမရှိဘဲနဲ့နိဗ္ဗာန်မရောက်နိုင်ဘူးဆိုတာကိုခုနပြောခဲ့တဲ့သီလအကြောင်းအဝိပ္ပတိသာရဖြစ်တယ်အဝိပ္ပတိသာရအကြောင်းပါဒတိဖြစ်တယ်ဆိုတော့အဆက်သောမောဇ္ဇဖြစ်တယ်ဆိုတော့ချက်ချက်အချက်နဲ့အဆက်ဆက်နဲ့အဆင်းဆက်နဲ့နောက်ဆုံးဝိမုတ်တိဉာဏတဒနာတိဖြစ်သွားတယ်ဆိုတော့ဘုရားဟောပါဠိတော်ကိုအာယုံပြုပြီးတော့မိမိတို့တိလနဲ့နိဗ္ဗာန်မရောက်ပါဘူးတိနိဗ္ဗာန်ရောက်ဖို့တိလမလိုဘူးဆိုတဲ့အယူဆမှားကိုပယ်နိုင်ရမယ်ဒီကတိလနဲ့ပတ်သက်လို့လောကီအကျိုး၅ခုပြောပြီးသွားပြီလောကုတ္တရာအကျိုးအနေနဲ့ဉာဏ်အဖြစ်လို့နိဗ္ဗာန်ရောက်တဲ့အထိပြောပြီးသွားပြီအဲ့ဒါဒီမှားတာများနေသေးတယ်ဆိုရင်တိလရဲ့အကျိုးတရားကိုမြတ်စွာဘုရားတခွန်းနဲ့ဟောထားတာလေးရှိတယ်အမတန်ကောင်းပါတယ်ဉာဏ်ဝိဒများအားလုံးချက်ထားဖို့တောင်ကောင်းတယ်တချို့လည်းရပြီးတာဖြစ်မှာပါဣဇတိဘိကဝေသီလဝတ္တစီတောပဏိတိဝိတုဒ္ဒတာကြားဘူးကြရမဟုတ်လားဣဇတိဘိကဝေသီလဝတ္တစီတောပဏိတိဝိတုဒ္ဒတာဘိကဝေဒိဋ္ဌ၄ပါးချစ်တန်းချစ်သမီးတို့သီလဝတ္တသီလရှိသောပုဂ္ဂိုလ်၏စီတောပဏိတိစိတ်ရတံတားမှုမန္တမြသည်ဣဇတိပြည့်စုံရပါလေ၏ကတမဘာကြောင့်ပြည့်စုံရတာလဲဆိုတော့ဝိတုဒ္ဒတာစိတ်စင်ကြယ်နေခြင်းကြောင့်ပါလေ၏ဝိတုဒ္ဒတာကိုချင်းသီလစင်ကြယ်နေခြင်းကြောင့်ဝိတုဒ္ဒတာစိတ်ကလေးဖြူစင်တန်ရှင်းနေခြင်းကြောင့်သီလဝတ္တသီလရှိသောပုဂ္ဂိုလ်ရဲ့စေတောပဏိတိစိတ်ရတံတားမှုမန္တမြသည်အိဇတိကောင်းစွာမတွေ့ပြည့်စုံရပါပေတည်းတည်းဒီတခွန်းကတော့အပြည့်ဆုံးဆုံးပါပဲ။သီလရှိတဲ့ပုဂ္ဂိုလ်ဟာစိတ်ရဲ့တောင့်တမှုမှန်သမျှအလုံးပြည့်စုံနိုင်ပါလေ။ဘာများလူသေးတော့မလို့တော့ဘူးနော်။သီလရှိရင်စိတ်ရဲ့တောင့်တမှုတွေအလုံးပြည့်စုံနေဆိုမှတော့ဘာမှမလို့တော့ဘူးပေါ့။မလို့တော့ဘူးဆိုရင်တရားဝဲပြီးအောင်ပေါ့နော်။ဘာဖြစ်လို့ရှင်ဘုရားကတရားတော်သီလအကြောင်းဒီနေ့လာဟောနေရတာလဲဆိုတော့ဒီနေ့တော်တဲ့နေ့လာပြီနေဆိုတော့ဘာအခါတော်နေ့တော့ ဥပ္ပုန်နေရတဲ့လူတိုင်းပြတာပေါ့အခါတော်နေဥပမာဆိုတာဝါဇုလာပြီဆိုရင်ဘာခါတော်နေတော့ဓမ္မစကြာခါတော်နေဝါကောင်လာပြီဆိုရင်မေတ္တာခါတော်နေဟောတဲ့ရင်ကျော်လာပြီဆိုရင်အဘိဓမ္မာခါတော်နေတရားမောင်းလာပြီဆိုရင် အဲ့တော့ဂျာရဲကဂျန်နဲ့ဟာလေးပဲခုနကဗုဒ္ဓခါတော့တမယခါတော့နေလို့မရှိဘူးเนาะကဆုံလမ်းကြီးကိုတော့ဗုဒ္ဓနေလို့ရှိပါတယ်เนาะကဆုံလမ်းကြီးဆိုတာမြတ်စွာဘုရားပွင့်တော်မူတဲ့နေလို့ဗုဒ္ဓနေလို့ခေါ်တာတော်တဲ့လမ်းကြီးနေဘာနေလဲဘယ်သူမှမပြောနိုင်တော့ဘူးပေါ့เนาะမရှိပါဗျာမမိတ်နေတာပဲလေဒီကကြီးမရှိပါဆိုတော့ဘယ်မိတ်နေတာမရှိပါဆိုတော့ဘာမိတ်ရမှာမသိတော့ဘူးเนาะအဲ့တော့ ပြန်လာပြတာအားလုံးကပန်းပြီးပေါ့စဉ်းစားပါဦးနည်းနည်းလေးနော်တုံးနေနေသူလိုက်ဖက်တဲ့တရားလေးဟောနေတာဆိုတော့ညံပါတဲ့သူဆိုတော့ရံပြီးတော့ပြောလိုက်မှာပဲသီလခါတော်နေဆိုပြီးတော့နော်သီလအကြောင်းပြောနေတာကိုအဲ့တော့သီလခါတော်နေလို့ပြောတဲ့ပုဂ္ဂိုလ်ကမှန်တာပါပဲအပြည့်စုံတိကျပြောမယ်ဆိုရင်တော့ ဂရုဓမ္မအခါတော်နေ့ဖြစ်ပါတယ်။ဘာအခါတော်နေ့တယ်လဲ။တော်တဲ့နေ့လာပြီနေဒီဂရုဓမ္မအခါတော်နေ့ဖြစ်ပါတယ်။ဂရုဓမ္မဆိုတာဘာလို့။ဥပဒကတကကြီးတွေတော့အမှတ်ရှော့တော့မယ်နော်။ဂရုဓမ္မတချို့ဆရာတော်ကြီးတွေ သီလပိပိဆိုလို့ရှိပါတယ်ဒီတရဏီနာတဟဂရုဓမ္မနေသသီလံသာရုဂံကတဝါအပမဒိနာတံပါဒိတာတဲ့ကြေပါတော့ဂရုဓမ္မဂရုဓမ္မနေသသီလံဆိုတာဘာကိုပြောတာလဲဒီတော့ဒီဘုန်းကြီးသီလကြောင့်ဟောတာမလွန်ပါဘူးနော်သူကဝိပဿနာတရားဆင်းနေနေနာကျင်တာဒီဘုန်းကြီးကဘယ်နဲ့ဒီသီလကြောင့်လာဟောနေတယ်လို့ဦးဇင်းတို့ကအဲ့လိုမျိုးပြောမလားလို့ နည်းနည်းလေးခက်ကြောက်ကြောက်ဖြစ်နေတာအခုတော့ဂရုဓမ္မမေးတာမရတော့မကြောက်တော့ပါဘူးနော်ဂရုဓမ္မဂရုဆိုတာလေးလေးစားစားဓမ္မဆိုတာတရားလေးလေးစားစားကျင့်သုံးရမယ်တရားကိုဂရုဓမ္မလို့ခေါ်တာခုနကဦးဇင်းကမြှုပ်ွက်လေးနဲ့အစဖော်ပြတာတန်ဃာတော်ဒီသီလပေးပြီးလို့ရှိရင်ပြောလို့ရှိတယ်လေဆိုတော့အဲ့ဒါဘာသီလလဲဆိုတာကိုကတွေးရမှာနော် ဒီတဲ့နေနာသာဂရုဓမ္မနေသသီလံဆိုတာဂရုဓမ္မနေသသီလလို့ခေါ်ပါတယ်၅ပါးသီလကိုဂရုဓမ္မလို့ဘာကြောင့်ခေါ်တယ်လဲဆိုတော့အထူးလေးစားပြီးကျင့်ရမယ်တရားမလို့မိမိရဲ့ခေါင်းမှာရှိတဲ့သဘင်လို့အလေးထားပြီးတော့ကျင့်ရမယ်တရားမလို့ဂရုဓမ္မလို့ခေါ်တာပါမွေးတာကလေးကမိမိရဲ့ခေါင်းမှာပေါက်လာတဲ့သဘင် ဒီရက်ချင်းတိဆိုတာထားလိုက်ဖို့လေအခုချင်းတိကျန်တာပြေးတာငါကောင်းမွာချရလားမချပါဘူးเนาะသဘင်ရှိလဲလို့ရိတ်တာပဲရှိမယ်ပေါ့သဘင်နေတစ်ချောင်းမကြအကောင်လုံးနှုတ်ပြီးတော့ပြောင်းသွားအောင်လုပ်လိုက်တယ်လို့ရှိလားမရှိပါဘူးဥစဉ်တော့ဆိုအခုကောင်းကြီးထားတာပြောင်းနေတာပဲเนาะဒါပေမဲ့သဘင်မရှိဘူးလားရှိပါတယ်သဘင်ကသဘင်တိုးနေတာပဲရှိတာเนาะတရားနာပေးတဲ့မဲ့လောကမှာကတုံးဆိုတာရှိလားမြင်ဘူးလားကတုံး ကတုံးလည်းမရှိဘူးနော်ကတုံးလူမျိုးကတုံးလူဆိုတဲ့ကတုံးတက်တက်ကတော့မရှိရိတ်လို့ပြောင်တာပဲကတုံးခေါ်တာမလားနော်ကတုံးဆိုတာဘာတော့ရိတ်လို့ပြောင်တာကိုကတုံးလို့ခေါ်တာနော်သဘင်တွေကိုပြောင်နေအောင်ရိတ်လိုက်တာကိုပဲကတုံးလို့ခေါ်တာသဘင်မရှိတဲ့သူမဟုတ်လားသဘင်ရှိပါတော့ရှိတာပေါ့နော်သဘင်လေးတွေတူပြီးတော့နေလို့ဒါတော့မွေးလာကြတဲ့ကမင်းရှိတဲ့ခေါင်းကသဘင်ကိုသေးတဲ့အထိဘယ်သူမှမချဘဲနဲ့ ဲကောင်းမောကစပင်လိုပဲအလေးနဲ့ထားပြီးတော့စောင့်ရှောက်ကျင့်သုံးရမှာမို့လို့၅ပါးသီလကိုကရုဓမ္မလို့ခေါ်ပါတယ်နောက်တနည်းဆင်းလဲနေဆသီလနေဆဆိုတာဘာလို့ငဲတာနော်အဲ့တော့အငဲတန်းကျင့်ရမယ့်တရားအငဲတန်းကျင့်ရမယ့်တရားဆိုတော့ဘာဥပမာနဲ့ပြောနေရှိတော့ရတဲ့မှာ၅ပါးသီလဘယ်လိုမြင်ရမလဲတော့ ခါဝဲလုံကြီးကဲ့သို့ခါဝဲလုံကြီးကဲ့သို့ဆိုရင်ပြောတာမျိုးသမီးကြီးကဒုနမဆိုင်ဦးထက်နေမယ်နော်သူကပစုံမမဝတ်တာဆိုပြီးတော့ဒါခါဝဲလုံကြီးကဲ့သို့ခါဝဲကဲ့သို့ဆိုရင်တော့လောက်ပါပြီပေါ့လीနော်အဲ့ဒါခါဝဲပစုံခါဝဲလုံကြီးကဲ့သို့အမြဲတမ်းတိမ့်တိမ့်ဆောင်ရှားရမယ်တရားမလို့လည်းပဲနှိမ့်စသီလာတဲ့ဒီလိုခါမှဝတ်ထားတဲ့အဝတ်ဟာဆက်တဲ့ကြောက်တဲ့အရွယ်ကစပြီးတော့နေဆ ပဲလူမမြင်လို့ဆိုပြီးတော့ခောက်ဝတ်ချက်ထားတယ်လို့ရှိလားမရှိပါဘူးနောက်ဆုံးညအိပ်တဲ့အချိန်မှတောင်မှခောက်ဝတ်ပစ္စည်းကိုဝတ်ပြီးတော့မှပဲအိပ်ကြရတာပါပဲဒါရှိတယ်မဖြစ်ဖြစ်ကိုရမှာပဲဖြစ်ဖြစ်ခောက်ဝတ်ပစ္စည်းခောက်ဝတ်လုံကြီးကိုဘယ်တော့မှမချက်သလိုပဲ၅ပါးတိလားဆိုတဲ့ကိုချင်းတရားကိုလည်းပဲမိမိရဲ့အသက်နဲ့ခန္ဓာတည်နေနေတဲ့ဘယ်တော့မှမချက်ဖက်နဲ့မိမိရဲ့ယုံ nant ခန္ဓာအစမှာအမြဲတမ်းကိဝတ်နေအောင်ကြိုးစားသင့်လို့မဟုတ်လို့သူ့ကိုဗာတိလားလို့ခေါ်လဲနေစာတိလားဘယ်လိုတောင်မှမဟုတ်ဘူးเนาะအမြဲတမ်းကျင့်တယ်ခါဝတ်မဆုံးကဲသူအမြဲတမ်းကျင့်တယ်လို့နေစာတိလားကောင်းမကစပင်ကဲသူအမြဲတမ်းအလေးနဲ့ထားပြီးတော့လေးလေးဆဆနဲ့ဥထိပ်ရွက်ထားတဲ့လို့ဂရုဓမ္မာတိလားဆိုတာကတော့သူရတဲ့ရဲ့ထွက်တဲ့အဓိပ္ပာယ်ကတော့အလေးပါပဲအလေးထားကိုတိလားလို့ခေါ်တာဘာအလေးထားလဲဆိုတော့လူမျိုးတိုင်းလူမျိုးတိုင်းမြေကြီးဘာသာဝင်တိုင်းဘာသာဝင်တိုင်းတက်ရှိလူသားရဲ့လို့ဖြစ်လာရင်လူမှန်ရင်ကျင့်ရမယ့်တရားမလို့သူ့ကိုတိလားလို့ခေါ်တာပါပဲတိလားဆိုတာအလေးဒါကြောင့်မလို့၅ပါးတိလားကိုဂရုဓမ္မနေဆတိလားလို့ခေါ်ပါတယ်တော့တဲ့နာမည်နဲ့ကိုတော့ဂရုဓမ္မနေဆတိလားခါတော်နည်းလို့ရှင်းရှင်းဝေးမပြောပါဘူးလူရင်းတူရှင်းတယ်ဘယ်လိုလဲဘယ်လိုခေါ်တယ်လဲတော့တဲ့နာမည်နဲ့ကိုဂရုဓမ္မအခါတော်နေမမေ့စေနဲ့နော်တရားနာမိသားများအဲ့ဒါခုနကဇာမောလာပြီနေဘာနေလဲဆိုတာတရားနာတော့စဉ်းစားရင်လည်းစဉ်းစားထားတရားသိငံနည်းမိမှာပဲနော်အဲ့ဒါမဖြေနိုင်ရင်တော့နောက်နေ့လာမဟောတော့ဘူးလေနော်အဲ့တော့ဂရုဓမ္မအခါတော်နေတနည်းအဖြောင်းပြောလိုက်မယ်ဆိုရင်တော့၅ပါးတိလအခါတော်နေပါပဲဘာအခါတော်နေလဲ၅ပါးတိလအခါတော်နေနာဘာတိလအခါတော်နေ့မှာကျင်းပတဲ့တရားပွဲမှာတိလအကြောင်းဟောတာဥစဉ်တို့လွန်သလားမလွန်ပါဘူးနော်မလွန်ဘူးဆိုတာနောက်ပိုင်းမှာပို့ပြီးတော့ထင်ရှားလာလိမ့်မယ်နာဘာတိလလောက်ရေးကြည့်တာလဲနာဘာတိလပဲရှိတော့တာအဲ့တော့ဂရုဓမ္မအခါတော်နေ့ကိုတနည်းအားဖြင့်လည်းပဲကုရုဓမ္မအခါတော်နေ့လို့လည်းခေါ်ပါတယ်ကုရုဓမ္မဆိုတာကုရုဆိုတာကကုရုတိုင်းသားတွေဓမ္မဆိုတာကကျင့်သုံးတဲ့တရားကုရုတိုင်းသားတွေကျင့်သုံးရတဲ့တရားမို့လို့လည်းပဲနာဘတိလကိုကုရုဓမ္မကုရုတိုင်းသားတွေရဲ့တရားလို့ဒီလိုလဲခေါ်ပါတယ်။ဒါကတော့950တာဖတ်ကြည့်တာပေါ့လေဒီမှာပြောနေမယ်ဆိုရင်သိရှိသွားမယ်နော်။ဟိုကလင်္ကအတိုင်းမှာမိုးတွေခေါင်းတော့ကုရုတိုင်းကဆင်းပြေတော့ဤသွားပြီးတော့လူခံတယ်ဆင်းပြေတော့ရောက်ပြီမဲ့လည်းမိုးကမရွာဘူး။နောက်ဆုံးတော့ကုရုတိုင်းသားတွေကျင့်တဲ့တရားကိုတို့ကျင့်မှမိုးရွာတော့မယ်ဆိုပြီးတော့ကလင်္ကအတိုင်းကပညာရှိပုံသားတွေကကုရုတိုင်းသားတွေကျင့်တဲ့တရားကိုလာပြီးတော့တောင်းတယ်။ဘာကျင့်နေလဲဆိုတာ။အဲ့တော့ရှင်မင်းကြီးစီသွားတော့ရှင်မင်းကြီးကငါတော့ငါကျင့်တဲ့ဒီကုရုဓမ္မတရားကိုဖြူးဖြူးဆင်းဆင်းမကျင့်နိုင်ဘူးကွယ်။ငါမပေးပြစေနဲ့။မေတော်ကြီးစီသွားတောင်းမှာ။မေတော်ကြီးကလည်းငါတော့ဒီကုရုဓမ္မမဖြူးဆင်းသေးဘူးကွယ်။မိဖုရားကြီးစီသွားတောင်းမှာ။မိဖုရားကြီးကလည်းအရှင်မင်းသားစီသွားတောင်းမှာနဲ့အဆင့်ဆင့်ပေါ့လေ။ရှင်မင်းကြီးအပါဝင်၁၁ယောက်အဆင့်ဆင့်လွှတ်လိုက်ကြတယ်။ဒါပေမဲ့သူတို့ကသူတို့မဖြူစင်သေးဘူးမလုံးကြုံသေးဘူးလို့ပြောတဲ့အချက်တွေဟာတကယ်မဖြူစင်တာတကယ်မလုံးကြုံတာမဟုတ်ပါဘူးသူတို့စိတ်ထဲမှာတန်တရားဖြစ်နေတာမျှသာဖြစ်တဲ့အတွက်ကြောင့်ကလင်္ကတိုင်းကပညာရှိပုံသားများကအရှင်တို့ဟာဒီကုရုဓမ္မလို့ခေါ်တဲ့၅ပါးတိလကိုလုံးကြုံတော်မူကြပါပြီတဲ့ဆိုပြီးတော့အဲ့ဒီ၅ပါးတိလတိဘာနာတိဘာတာဝရမဏိဆိုတဲ့သိက္ခာပုဒ်၅ခုကိုကူးယူပြီးတော့သွားကြတယ်အဲ့ဒီမှာကုရုတိုင်းသားတွေကျင့်တဲ့တရားမဟုတ်လို့လည်းပဲဒီ၅ပါးတိလကိုပြိဋကတ်တော်မှာကုရုဓမ္မလို့ခေါ်ပါတယ်ဘယ်လိုခေါ်လဲဘာလို့တိအောင်ကျင့်ရတယ်လဲဆိုရင်ရှင်မင်းကြီးကသူ့ကိုယ်သူ၅ပါးတိလမလုံးပါဘူးလို့ပြောတာဘာကြောင့်လဲလို့ဆိုတော့ဒီနေ့မင်းရင်ပြမမြားပြပွဲကျင်းပါတော့သူကမြားတစ်စင်းပြင့်ထွက်လိုက်တယ်သူပြင့်ထွက်လိုက်တဲ့မြားကရေကန်တစ်ခုတည်းကိုကျသွားတယ်ကျသွားတော့သူတန်လျာဖြစ်တယ်အော်ငါပြင့်လိုက်တဲ့မြားကရေကန်ထဲမှာရှိတဲ့ငါးတော်၎င်းပစုံတော်၎င်းဒီတော်ဘာတကောင်ကောင်ကိုထိမိပြီးတော့ငါးသုံးဖို့ပစံဒီတော်ဘာတစ်ခုခုတော့တကောင်ကောင်တော့ ပြီးသွားပြီထင်ပါရဲ့ဆိုပြီးတော့သူ့ကိုယ်သူဘာနာတိမတ္တသိခါဖို့ကျူးသွားပြီလို့သူကထင်နေတာเนาะဒါကြောင့်မလို့ငါ၅ပါးသီလမလုံဘူးကွယ်ငါမြတ်ပြက်လိုက်တာငါပြက်တဲ့မြတ်ရေးတဲ့ကြာသွားဘူးတဲ့တတ္တဝါတကောင်ကောင်ပြီးသွားပြီထင်တယ်ဒါကြောင့်ငါ၅ပါးသီလမလုံဘူး၅ပါးသီလသိခါဖို့ငါရှင်းမပြီးပြစီနဲ့မဲတော်ကြီးသွားပြောမဲတော်ကြီးစီသွားကူမဲတော်ကြီးကလည်းငါတော့မလုံဘူးကွယ်တဲ့ ဒါကတော့အဖို့တသိန်းထိုက်တန်တဲ့ဆန္ဒကုနဲ့ဆန္ဒကုနန္ဒနဲ့အဖို့တသောင်းနဲ့ထိုက်တန်တဲ့ရွှေပန်းကန်လေးတစ်ခုရတယ်။ရတော့ရှင်မင်းရဲ့ကတော်ကတော့ဘယင်ကတော်ပဲလေသူကပြည့်စုံပါလေ။ဒါကြောင့်သူ့ကတော့အဖို့တသောင်းတန်တဲ့ရွှေပန်းကန်လေးပဲပြီးမယ်။ပါအငယ်အရှင်မင်းသားရဲ့ကတော်ကတော့ ရှင်မင်းရဲ့ကတော်ဆိုတော့ဘယင်ကတော်လောက်တော့မပြည့်စုံဘူးသူ့ကတော်ဖို့တသိန်းထိုက်တန်တဲ့ဆန္ဒကုနှစ်ကလေးပြီးမယ်ဆိုပြီးတော့အဲ့ဒီလိုပြီးလိုက်ပြီတယ်ပြီးပြီးမှနောင်တရရတယ်ဩသူ့ကသူပြည့်စုံတာမပြည့်စုံတာကမဆိုင်ဘူးအသက်ကြီးတဲ့သူခုံကြီးတဲ့သူကိုပို့တန်ဖို့ကြီးတဲ့ဟာပေးသင့်တာပဲဘယင်ကတော်ကိုပြီးရမယ်ဟာကိုအရှင်မင်းသားကတော်ပြီးလိုက်ပြီတယ်အရှင်မင်းသားကတော်ပြီးရမယ ငါးပါးဒီလမလုံတာမဟုတ်ပါဘူးเนาะဘာအပြည့်မှမသိမှာဘူးခုနရှင်မင်းကြီးကလည်းပဲတေစေတို့ရဲ့စေတနာမှာပါတဲ့အတွက်ကြောင့်တတဝါရှိတယ်ဆိုတဲ့အမှတ်တင်ကလည်းမရှိပါဘူးပါဏတိပါဒတခုကျူးလွန်မှုအပြစ်တင်သွားဘူးဆိုတာကလည်းအင်္ဂါယက်တီရှိပါတယ်အဲ့ဒီအင်္ဂါယက်တီတော့ကိုယ့်အကိုလေ့လာကြပြီးတော့เนาะအဲ့တော့မိဖုရားမေတော်ကြီးကမိဖုရားကြီးထွက်လိုက်ပြန်ရောမိဖုရားကြီးကလည်းပဲငါတော့သီလမလုံဘူးကွယ်ငါဘာသီလတိတ်မဖြူစင်ဘူးဘာလို့တော့တနေ့တော့သူ့ရဲ့မောင်တော်ရှင်မင်းကြီးနဲ့မတ်တော်ဖြစ်တဲ့အင်းရှင်မင်းသားတို့တိုင်ခံလှည့်တဲ့တော့ဒေတော်ပင်းကနေလှမ်းကြည့်လိုက်တယ်လှမ်းကြည့်လိုက်ပြီးတော့အင်းရှင်မင်းသားလေးရဲ့ချောမောတင့်တယ်တာလေးကိုကြည့်ပြီးတော့သူနဲ့သာဆိုရင်လို့ဒီလိုတွေးလိုက်မိတယ်အရှင်မင်းကြီးနိုင်ရဆန်းသွားလို့များအင်းရှင်မင်းသားလေးနဲ့ငါနဲ့များခင်ဗျားလက်ထပ်ပြီးတော့သူနဲ့သာဒီလိုတိုင်ခံလဲလဲရရမယ်ဆိုရင်တော့ဆိုပြီးတော့သူကလည်းပဲအင်းရှင်မင်းသားမတ်တော်အပေါ်မှာသူနဲ့သာဆိုရင်ဆိုတဲ့အတွေးလေးဝင်ခဲ့မိတဲ့အတွက်ကြောင့်ကာမိတုမိစ္ဆာစာရမြတ်ဖြစ်လိမ့်မလားလို့သူ့ကိုယ်သူတန်တဲ့ဖြစ်နေမိပါတယ်တဲ့တကယ်တော့မဖြစ်ပါဘူးစိတ်ထဲကနေပြမမိုံလေးနဲ့ကာမိတုမိစ္ဆာစာရသိခါဖို့မညွန်းတော့ပါဘူးနော်သို့တော်လည်းပဲသူတို့ဟာငါးပါးတိလဘလောက်ထိအောင်ဖြူစင်ကြရတယ်ဘလောက်ထိအောင်လုံခြုံကြရလဲဆိုရင်ငါးပါးတိလပြက်ပါတယ်လို့ပြောလို့မရတဲ့အဖြစ်ကလေးတွေကိုတောင်းမှငါးပါးတိလပြက်တယ်လို့သူတို့စိတ်ထဲမှာထင်ရလောက်အောင်လုံခြုံကြတယ်ဒီချက်ကိုပြောချင်တာပါပဲငါးပါးတိလအကျွမ်းမဲ့ဖြူစင်ရတယ်ဆိုတာကိုပေါ်လွင်အောင်လို့မြတ်စွာဘုရားကဒီဆက်တော်ပြန်ပြောပြတာသာဖြစ်ပါတယ်ကိုလွန်ကျူးခဲ့တဲ့ဟာတွေပြန်တွေးပြီးတော့နောက်ထပ်ရနေဖို့ပူပန်နေဖို့မလိုပါဘူးဒီဆက်တော်မှာပါတဲ့နောက်ဟို7ရက်ဆိုတော့နောက်ထပ်ရှိအောင်ကြံပြီးတာပေါ့အဲ့ဒီတောင်းရတော့950စာအုပ်မှသာဖတ်ကြည့်ကြပြီးတော့เนาะကြမ်းမဲ့ညွှန်တော့မှာဒီနေ့ကတော့ကြမ်းညွှန်တရားပဲเนาะအဲ့တော့ငါတော့ပြန်တွေးကြည့်လိုက်တော့ကို့ဘွားကိုငါဖယ်တော့ငငယ်တော့လည်းပဲသူဘာတက်ခဲ့ဘူးလေငါလေးတွေဘလို့တက်ခဲ့ဘူးလေဘာလေးတွေဘလို့တက်ခဲ့ဘူးလေအော်သူမဲ့ပစ္စည်းလည်းပဲအရင်မင်းပစ္စည်းကမပြောခဲ့ယူခဲ့ဘူးလေစသည်အဖြစ်ပေါ့လေငါဘာမြန်မလုံခဲ့တဲ့ဟာဒီပြန်တွေးပြီးတော့ခုနဇတ်တော်ထဲမှာပါတယ်လို့တန်မြတ်ဖြစ်နေဖို့ဟောတာမဟုတ်ပါဘူးဇတ်တော်မှာလည်းပဲသူတို့တွေဟာတန်မြတ်ဖြစ်ပြီးပူလောင်နေကြတယ်လို့ဆိုလိုတာမဟုတ်ပါဘူး။တိုင်းတစ်ပါးက၅ပါးတိလလာတောင်းတဲ့အခါမှာအဖြူစင်ဆုံးအတန်ရှင်းဆုံးသူဖြစ်နေပေးခြင်းလို့သာစကားအရပြောကြတာပါနော်။အဲ့တော့တရားနာမိတ္တနာလည်းပဲကိုတိလကိုဘဝကိုပြန်တွေးလိုက်တော့ဩငါမငါငါဆိုတော့ခုနေတော့တရားနာမိတ္တမြတ်ကိုမေးမယ်ဆိုတော့ကို၅ပါးတိလလုံနေတယ်လို့ပြောရလားဆိုလို့ရှိရင်မပြောရဘူးလို့ပဲပြောကြမှာပဲနော်။အမှန်ကတော့ပြောရရမှာ။အခုတရားနာပိဒါများနောက်အခုချိန်မှာ၅ပါးပြီလားလုံနေကြလားလုံပါတယ်နော်ခုန၈ပါးပြီလားဤတော့ယူထားတာ၃ပါးတောင်ပို့သေးတယ်နော်အဲ့တော့ကိုဘယ်အချိန်မဲမေးမေးပေါ့လေသူများမေးမှမဟုတ်ဘူးကိုဘယ်အချိန်မေးကြည့်မေးကြည့်၅ပါးပြီလားလုံနေသူအများရန်ဖြစ်နေဖို့လိုအပ်ပါတယ်အဲ့ဒီလို၅ပါးပြီလားလုံနေသူဖြစ်ဖို့အတွက်ဆိုရမနဲ့အယံထမျက်နှာသိပ်ပြီးတာနဲ့ဒီကနေ့၅ပါးပြီလားယူနေတိုင်းယူပါမှာနော်ငါမကျိုးမှမကျိုးပဲဆိုပြီးတော့မယူပဲမနေရဘူးကျိုးမှမကျိုးပဲဆိုလည်းမရှိတော့ပါဘူးလေအဲ့ဒါမနေ့ရက်ထဲမျက်နှာသိပ်ပြီး၅ပါးကြည်လာယူဆိုတော့မနေ့9နိုင်လောက်ယူထားတဲ့ဆိုရင်6နိုင်လောက်ကျတော့ပြန်စမ်းစားတနားကြီးမနေ့က9နိုင်ကြီး၅ပါးကြည်လာယူထားတယ်အခုတနားကြီးတွင်းလုံချုံရဲ့လားပြန်စမ်းစားကြည့်လိုက်မ ဒီတော့ချင်းသကောင်ရိုက်မိတယ်ဆိုပါဆိုဩငါပါဏာတိပါဒကျိုးသွားပြီချင်းသကောင်ရိုက်ပြီတဲ့နဲ့တပိုင်းနဲ့တဲ့အတိတ်ပြန်ဆောက်ပြီးလိုက်ပေါ့ကျိုးသွားပြီဆိုတော့ပါဏာတိပါဒဝေရမဏိသိက္ခာပဏ္ဍမတိယာမိအဲ့ဒီတစ်ခုပဲပြန်ဆောက်တည်ပါနောက်လေးခုဆိုစရာမလိုပါဘူးเนาะငါးပါးသီလကဓပေါင်းနဲ့ဆောက်တည်ရင်တော့တစ်ခုကျွင်း ပါဏာတိပါဒအရိနာရဏစသည်ဖြင့်တစ်ခုကျွင်းခွဲပြီးဆောက်တည်ထားရင်တော့တစ်ခုကျွင်းအဲ့ဒီတစ်ခုပဲကျိုးပါတယ်ဇန်နေလေးခုကမကျိုးပါဘူးအဲ့တော့ချင်းသကောင်ရိုက်ပြီးတာနဲ့သတိဝန်လာပြီးတော့ငါးပါးသီလကျိုးသွားပြီးဆိုတော့တခါပြန်ဆောက်တည်တစ်ခုထပ်ပြီးပါဏာတိပါဒဆောက်တည်ပြီးတော့နောက်ထပ်တကောင်မရိုက်မချင်းတော့ငါးပါးသီလလုံနေသည်ဖြစ်နေတော့မှာပဲเนาะနောက်ထပ်တကောင်ထပ်ရိုက်ရင်တော့ကျိုးသ အဲ့ဒါဆိုသောက်တည်ပြီးတော့နောက်တဲ့တကောင်မရိုက်မချင်းတော့ဘာနာတိပါဒလုံလိုက်သူဖြစ်သွားတာပါပဲအဲ့ဒီတော့ဒါဟာသီလနှုတ်တတိလည်းဖြစ်သွားပါတယ်ကိုယ်သီလကိုမြဲတမ်းစင်ကျင်နေတာအဲ့တော့ရိုက်လိုက်သောက်တည်လိုက်ရိုက်လိုက်သောက်တည်လိုက်လုတ်ပါများတော့ကြာတော့မရိုက်ချင်တော့ပါချင်းတကောင်ကိုက်လာလို့ရိုက်တော့မှကျန်တယ်လည်းတတိကလည်းလိုလိုဝန်လာပြီဟိုချင်းရိုက်တယ်ဘာနာတိပါဒဖြစ်မှန်သိရတယ်
တယ်တိလာရဲ့နိကတ်သောအကြောင်းတရားဆိုတာဟိရိဩတ္တပပါပဲအရှက်မရှိအကြောင်းမရှိလို့တိလာတွေပေါက်ဖြတ်ကြတာပါအဲ့တော့ရိုင်းလိုက်ဆောက်ကြည့်လိုက်ဆိုတော့ကိုယ့်ကိုယ်ကိုရှက်စရာကြီးဖြစ်သွားတာအခုပြေးတဲ့အခုစနာရတဲ့ကြီးကြလေးဖြစ်နေတာပေါ့နော်ကိုယ့်ကိုယ်ရိုင်းလိုက်ဆောက်ကြည့်လိုက်ရိုင်းလိုက်ဆောက်ကြည့်ကြတော့ရှက်လာတော့မရိုက်ဖြစ်တော့ပါဘူးအဲ့ဒီလိုနဲ့ပဲငါးပါးတိလာတကယ်လုံနေသူဖြစ်သွားတာပါပဲဒါကြောင့်နာဗတိလအမြဲတမ်းလုံနေသူဖြစ်အောင်တတိယတိုင်းတတိယတိုင်းကိုယ်တိလကိုပြန်စစ်ပြန်စစ်ပြီးတော့ကျိုးနေတာတွေ့ရင်ပြန်ဆောက်တည်အဲ့ဒီလိုပြုပြင်ပါအခုလာခဲ့တဲ့လမ်းလုံးပေါ်လေလမ်းမှာကြိုက်နေကျင်းနေခွက်တည်ဖြစ်နေတယ်ခြိုက်နေနေနေရကြောက်တုံးနေကြောက်ခဲတွေထပ်ဖြစ်မယ်ကတ္တရာတွေထပ်ဖြစ်မယ်အဲ့ဒီလိုဆိုရင်ကြိုက်နေကျင်းနေဖြစ်နေပါဦးမလားမဖြစ်တော့ဘူးနော်ကြိုက်ဖြစ်လိုက်ဖြစ်တဲ့နေရာပြန်ဖြစ်ကြောက်ကြီးတွေဖြစ်ဖြစ်တဲ့နေရာကြောက်တွေပြန်ဖြစ်ဟာတိုင်းဟာတိုင်းပြန်ပြန်ပြီးတော့ဖြည့်နေမယ်ဆိုရင်ကွက်လက်ဖြစ်မနေတော့ဘူးပေါ့ဒါကြောင့်တရားနာသီတ္တနာကိုပြောချင်တာကကွက်လက်ကလေးဖြည့်ပေးပါလို့ပြောချင်တာပါနော်ဒီလားတစ်ခုကွက်လက်ဖြစ်သွားတိုင်းဖြစ်သွားတိုင်းအဲ့ဒီကွက်လက်ကလေးကိုပြန်ပြီးတော့ဖြည့်ပေးကြပါသိခါဖို့တစ်ခုကြိုးတိုင်းကြိုးတိုင်းအစ်စ်ပြန်ဆောက်တည်ပါဒါဆိုရင်ငါးပါးကိလေသာလုံတဲ့ပုဂ္ဂိုလ်များဖြစ်သွားကြပါလိမ့်မယ်ဒါကြောင့်နာဗတိလာဆိုတာဟာနေဆတိလာရှေးမှာပဲဖြစ်ဖြစ်၊ကိုယ်ရမှာပဲဖြစ်ဖြစ်လုံကြောင်ဆောင်ထင်းရတဲ့တိလာမျိုးနေဆတိလာလို့ခေါ်ပါတယ်လူရှိသူရှိမှာတိလာလုံယုံနဲ့တိလာလုံသူလို့တိလာရှိသူလို့မခေါ်နိုင်သေးဘူးကိုယ်ရမှာလည်းလုံကြုံမှာတိလာရှိသူလို့ခေါ်နိုင်ပါတယ်လူရှိသူရှိမှာတိလာရှိယုံလေးနဲ့တိလာရဲ့အကျိုးတရားတွေမခံစားရသေးဘူးကိုယ်ရမှာလည်းတိလာရှိမှခံစားရတာလူမြင်မှကံရဲ့အကျိုးတရားဆိုတာသူများမြင်မှအကျိုးပေးတာမဟုတ်ဘူးเนาะသူများမြင်မြင်မမြင်မြင်မကောင်းတဲ့လူဟာမကောင်းတဲ့အကျိုးပေးမှာပဲကောင်းတဲ့လူကကောင်းတဲ့အကျိုးပေးမှာပဲကောင်းတာလို့လည်းလူသိအောင်ကြွားနေကြမလို့ကိုလို့တာကိုသိဖို့ပဲရည်ကြည်တယ်မကောင်းတာနေရှောင်တာကိုလည်းသူများသိအောင်လို့ရှောင်လို့ကိုကိုယ်တိုင်သိဖို့သာရည်ကြည်ပါတယ်တကယ်တော့စိတ်ကိုယ်ရရဆိုတာလည်းမရှိပါဘူးငါးပါးတိလလုံချင်းတယ်ဆိုရင်ငါးပါးတိလလုံခြင်းရဲ့အကြောင်းတရားတစ်ခုအနေနဲ့ပြောချင်တာကတော့လောကမှာမကောင်းမှုပြုဖို့အတွက်စိတ်ကိုယ်ရအရာမရှိဘူးဆိုတာလေးကိုနှလုံးသွင်းထားလိုက်ပါအဲ့ဒါဆိုရင်ငါးပါးတိလလုံနေပြီဖြစ်လာပါလိမ့်မယ်နတ္ထိလောကေသဟောနာမပါပကမ္မံပကုဝတောပါပကမ္မံမကောင်းမှုကိုပကုဝတောပြုသောပုဂ္ဂိုလ်ဤအတွက်လောကေလောက၌သဟောနာမစိတ်ကိုယ်ရရအမည်သည်နတ္ထိမရှိယောဤကံအမှန်ပင်ဖြစ်ပါမည်တော့တည်းဒါကမှမကောင်းမှုပြုဖို့တဲ့စိတ်ကြွေရာအရဆိုတာမရှိပါဘူးဒါလိုလဲဆိုတော့တတ္တဝါတွေစိတ်သုံးနေတဲ့နေရာဆိုတာရှိမှမရှိပဲသဘာဝအိမ်တည်းမှာကိုတယောက်တည်းရှိတယ်ဆိုပေမဲ့လူအနေနဲ့သာကိုတယောက်တည်းရှိတာလူမရှိပေမဲ့နတ်ကတော့ရှိတာပဲတော်တဲ့တောင်တဲ့တယောက်တည်းနေဆိုရင်ကိုယ့်ဘဝချင်းဘယ်သူမှမရှိဘူးလို့ကိုယ်ကထင်နေတယ်လူမရှိပေမဲ့နတ်ကတော့ရှိပါတယ်။ဘယ်နေရာမှာဆိုလူမရှိပေမဲ့နတ်ရှိတာကြည့်ပါမယ်။လူမမြင်ပေမဲ့နတ်မြင်ပါတယ်။ဒါကြောင့်အဲ့ဒီလိုမကောင်းမှုပြုဖို့အတွက်စိတ်ကြွေရရမရှိဘူးဆိုတာကို
သဘောပေါက်လက်ခံထားမယ်ဆိုလို့ရှိရင်လည်းပဲသီလလုံခြုံတဲ့ပုဂ္ဂိုလ်ဖြစ်လာတော့ဒါပါပဲ။ဒါနဲ့ပတ်သက်လို့ဇတ်တော်ကတော့တရားနာပိသမံအားလုံးသိပြီးသားပါပဲနော်။ဘုရားလောင်းမြတ်စွာဘုရားလောင်းတက္ကသိုလ်ပြည်မှာပညာသင်ဆင်ကတက္ကသိုလ်ဆရာကြီးကသူ့ရဲ့သမီးကိုဘယ်သူနဲ့ပေးစားရပါမလဲ။ဆိုပြီးတော့သူ့သမီးပေးစားနိုင်ဖို့အတွက်ငါရဲ့သမီးကိုလိုချင်တဲ့သူဟာမိမိရဲ့အိမ်မှာရှိတဲ့အမတန်ကောင်းတဲ့အဝတ်အထည်တွေကိုဘယ်သူမှအသိမပေးဘဲနဲ့ယူလာခဲ့ကြပါ။အဲဒီလိုပြောတော့ကျန်တဲ့သူတွေကတော့အိမ်မှာရှိတဲ့အဝတ်ထည်အကောင်းဆုံးဝတ်ထည်တွေကိုအိမ်မှာရှိတဲ့မိသားစုအသိမပေးဘဲနဲ့ခိုးယူလာကြတယ်။ဘုရားလောင်းကျောင်းသားကတော့ယူမလာဘူး။ဘာကြောင့်ယူမလာလဲဆိုတော့လောကမှာမကောင်းမှုပြုတ်တဲ့စိတ်ကြွယ်ရာရက်ဆိုတာမရှိဘူးဆိုတာသဘောပေါက်ထားလို့ပဲလူမရှိသေးမဲ့နတ်ရှိတယ်လူမမြင်မမဲ့နတ်မြင်နေဆိုတဲ့သဘောကိုနားလည်လို့ကျွန်တော်ယူမလာခြင်းဖြစ်ပါတယ်။ဒါတော့တက္ကသိုလ်ဆရာကြီးကလည်းသီလကိုစမ်းကျင်လို့သာခံလိုက်တာဖြစ်တော့ဗာပစ္စည်းမှအိမ်မှာရှိတဲ့ဝတ်ထည်ဘာမှယူမလာခဲ့တဲ့ဖရာတော်ကိုပဲသူ့သမီးနဲ့ပေးစားလိုက်ပါတယ်။သီလရှိမရှိစမ်းကျင်လို့ခိုင်းတာပါနော်။ဒါကြောင့်မကောင်းမှုပြုဖို့တဲ့စိတ်ကြွယ်ရာရမရှိဘူးဆိုတာနှလုံးသွင်းထားရင်လည်းသီလလုံသူတယောက်ဖြစ်လာနိုင်ပါတယ်။နောက်တစ်ခုကတော့သီလလုံခြုံသူဖြစ်ဖို့အတွက်ကိုကျင့်သီလဖြစ်စဉ်သူတည်းဖြစ်ဖို့အတွက်လိုအပ်တဲ့ချက်ကတော့လောကီအာယုံကာမဂုဏ်ချမ်းသာတွေရဲ့အပေါ်မှာအပြည့်မြင်တဲ့စိတ်ကလေးလည်းရှိဖို့လိုတယ်။သီလတွေဖြတ်ကြတယ်ဖြတ်ကြတယ်ဆိုတာကာမဂုဏ်အာယုံတွေပေါ်မှာမဲ့မဲ့မောမောတွဲတွဲတာတာနဲ့ဆွဲလန်းနေကြလို့ဖြစ်တာပါ။ဟင်းကောင်းကောင်းစားခြင်းနဲ့ဟင်းကောင်းကောင်းတည်းဟူသောကာမဂုဏ်အာယုံပေါ်မှာတက်မှတ်တဲ့စိတ်ကြောင့်ဟင်းကောင်းကောင်းစားရရင်ပြီးတော့ကိုညင်းသီလဖြည့်ရရင်ဖြည့်ဖြည့်ရပါစေဆိုပြီးတော့သီလတွေဖြည့်ကြတာပါဒီတော့ကာမဂုဏ်အာယုံကိုတွေ့တာတဲ့စိတ်ကြောင့်ကိုညင်းသီလတွေပြည့်ရတယ်တက်အင်းကောင်းကောင်းလေးနဲ့နေခြင်းနဲ့အင်းကောင်းကောင်းလေးနေနိုင်ဖို့အတွက်ကိုညင်းသီလဖြည့်ရင်လည်းဖြည့်ရပါစေတော့ဆိုပြီးတော့ကိုညင်းသီလကိုဖြည့်မိတတ်ပါတယ်ဒါကြောင့်ကာမဂုဏ်အာယုံတွေမှာဆွဲလန်းမှုအာကြီးခြင်းဟာသီလပျက်စီးခြင်းရဲ့အကြောင်းပါပဲဒါကြောင့်ကာမဂုဏ်အာယုံတွေပေါ်မှာအပြည့်မြင်တတ်ဖို့လိုပါတယ်အဲ့လိုအပြည့်မြင်ဖို့အတွက်လေတရားအစပိုင်းမှာဟောခဲ့တဲ့ဇတ်တော်လေးကိုနည်းနည်းပြန်ဆက်ရအောင်ဘုရားလံပရဟိတ်ပုံနာကသီလသီတာလောကမှာအကောင်းဆုံးအရာဆိုတာသိတော့တောထွက်လာခဲ့တယ်တောထွက်ဖို့ဆိုပြီးတော့အိမ်ထဲကနေထွက်လာတော့မြို့ထဲတနေရာရောက်တဲ့အခါမှာအမေသာဇီးတဲ့ကအမေသာတစ်ကလေးတစ်ခုအသားတစ်ကလေးတစ်ခုကိုစွန်တကောင်ကခြီးသွားတာတွေ့သောနာကောင်ကခြီးသွားတယ်ခြီးသွားတော့အဲ့ဒီဆွေနောက်ကိုတခြားဆွန်တွေကလိုက်ကြလိုက်ပြီးတော့ရိုးရိုးမလိုက်ဘူးတောင်မန်းနဲ့ရိုက်တယ်နှုတ်သီးနဲ့ထိုးတယ်လက်သေးနဲ့ကုတ်တယ်အသားတွေခြီးထားတဲ့ဆွန်ကိုတခြားဆွန်တွေကဝိုင်းဝန်းပြီးတော့ညှင်းဆဲနှိပ်ဆက်ကြတယ်မခံမရနိုင်ဖြစ်လာတော့အဲ့ဒီဆွန်ကလည်းအသားတော်ကိုလွတ်ချလိုက်တယ်နောက်ဆွန်ကောင်ကခြီးလိုက်တယ်အဲ့ဒီခြီးတဲ့ဆွန်ကိုလည်းတခြားဆွန်တွေကတောင်မန်းနဲ့ရိုက်နှုတ်သီးနဲ့ထိုးလက်သေးနဲ့ကုတ်နှိပ်ဆက်ကြပြန်နေမခံနိုင်တော့လွတ်လိုက်နောက်တစ်ကောင်ကယူယူတဲ့ကောင်ကိုလိုက်နှိပ်ဆက်အဲ့ဒီလိုနဲ့အသားတစ်ကိုယူတိုင်းယူတိုင်းသောဆွန်ကိုအခြားခြားသောဆွန်များကဝိုင်းဝန်းထိုးစိတ်နှိပ်ဆက်ကြပါလေဒါကိုမြင်ရတော့ဘုရားလောင်းပရောဟိတ်ပုံနာကဩလောကီအာယုကာမဂုဏ်ချမ်းသာတွေဆိုတာယူတဲ့သူအတွက်ဆင်းရဲတယ်ဆွန်တဲ့သူအတွက်ချမ်းသာတယ်လို့အဲ့ဒီလိုဓမ္မတန်ဝေကလေးပွားတော်မူလိုက်ပါတယ်ဒါတွေကိုနမူနာယူပြီးတော့လောကီအာယုံကာမဂုဏ်ချမ်းသာတွေဆိုတာဆွန်ရဲ့လက်ထက်ကအသားတင်းနဲ့တူတယ်လို့နာနာလေးနှလုံးသွင်းရမယ်။ကာမဂုဏ်ဆိုတာကကာမဂုဏ်ဆိုတာဘာလဲမင်းရင်လူချင်းစရာကောင်းတာကိုကာမဂုဏ်လို့ခေါ်တာပဲ။ကာမဂုဏ်ဆိုတော့သူကလည်းလူချင်းကိုကလည်းလူချင်းဟိုလူကလည်းလူချင်းဒီလူကလည်းလူချင်းအားလုံးကလူချင်းကြတော့နှိမ့်ဆက်ကြတော့တာပေါ့။ယာရုလေးတစ်ခုရှိတယ်ဆိုရင်ဟိုလူကလည်းဒီယာရုလူချင်းဒီလူကလည်းဒီယာရုလူချင်းဆိုတော့ဒီရုပ်ကိုရောက်ဖို့အလားအလာရှိတဲ့သူတွေကိုလိုက်ပြီးတော့တိုက်ခိုက်ဖယ်ရှားအတင်းတွေပြောဂုံတွေတိုက်မလုပ်သိမလုပ်ထက်တာတွေလုပ်နေဒီလိုဖြစ်ကြတာဒါဘာကြောင့်လဲဆိုရင်ကာမဂုဏ်ဆိုတာအသားတင်းနဲ့တူလို့ပေါ့သူလဲလိုချင်လို့ပေါ့ဒါကြောင့်လိုချင်သူတွေဝမ်းမိန်လည်နေတဲ့ကာမဂုဏ်ကိုကိုယ်ကဆွဲလန်းတက်မဲ့နေမယ်ဆိုရင်ကိုယ်ပဲဒုက္ခရောက်မယ်ကိုယ်ကကိုချင်းသီလတွေဖြတ်ပြီးတော့ကာမဂုဏ်အာယုန်တွေရှာထားတဲ့ဆိုတော့ဟင်းကောင်းကောင်းလေးစားကြတော့စံသားဟင်းလေးမကြခဏလုံးမနေတိုင်းလို့ချက်နိုင်မှုအတွက်ကိုယ်ကကိုချင်းသီလတွေဖြတ်ပြီးတော့ရှာထားတဲ့ဆိုပါစို့ဒီလိုပြောလို့လည်းစက်သားဟင်းနေတိုင်းစားတဲ့သူတွေကတို့သီလမလုံဘူးပြောလို့မထင်နဲ့နော်ကိုချင်းသီလလုံလုံနဲ့ကိုချင်းသီလဖြူစင်စွာနဲ့ရှာထားတဲ့စက်သားဟင်းကိုမဆိုလို့ပါဘူးနော်ကိုချင်းသီလဖြတ်ပြီးတော့ရှာထားတဲ့စက်သားဟင်း
စားကြတော့ကိုတယောက်နဲ့စားရတာမဟုတ်ပါဘူးအင်းလူတထာဇနီများကလည်းစားတာပဲသားတွေကလည်းစားတာပဲသမီးတွေကလည်းစားတာပဲအိမ်မှာကိုမိခိုးနေတဲ့လူတွေကလည်းစားတာပဲစားတော့ကိုတယောက်တည်းဟုတ်ရဲ့လားဝိုင်းပြီးတော့စားကြတာနော်ဒါပေမဲ့ခံရတော့ကိုတယောက်တည်းခံရမှာကိုရှာထားတာသီလကိုဖြတ်ပြီးတော့စီဝါရှာထားတော့စားတဲ့အချိန်မှာအလုံးကပြုံးပြုံးပြောပြောနဲ့စားကြပြီမဲ့တံမလုံးမှာဆင်းရဲဒုက္ခခံရတော့ကိုတယောက်တည်းခံရတာပါတံမလုံးဆိုတာသာထပ်ပေါ့လေနော်မတော်မတရားရဆွေးဖေးတဲ့နယ်လုံးနဲ့စီဝါရှာထားတက်ဆိုင်ရကဖန်းစီလို့မိသွားပြီဆိုတော့ထောင်ထဲဝင်တော့တမိသားစုလုံးဝင်ရတာဟုတ်ရဲ့လားမဟုတ်ပါဘူးနော်ကိုချင်းဒီလားဖောက်ဖြတ်တဲ့လူရဆွေးဖေးတဲ့နယ်ကိုတယောက်တည်းပဲထောင်ထဲဝင်ရတာပါစားတော့အများခံရတော့ကိုတယောက်တည်းအဲ့တော့ကိုတယောက်တည်းခံရမယ့်ကိစ္စဘာလို့ဒီကာမဂုဏ်အာရုံတွေကိုတိလဖြတ်ပြီးတော့သူရှာမလဲဒီလိုနှလုံးသွင်းရမယ်နော်အဲဒါကြောင့်ကာမဂုဏ်အာရုံတွေအလုံးကိုစွန့်ပြီးတော့တောမထွက်ရဟန်းမပြုတ်နိုင်တောင်မှတိလကိုဖြတ်ပြီးမှရမယ်ကာမဂုဏ်တိလနဲ့ရင်းပြီးမှရမယ်ကာမဂုဏ်မှာတက်မှတ်တဲ့တဏှာကိုတော့စွန့်ပါတိလနဲ့ရင်းမှကောင်းတိလနဲ့ရင်းမှရမယ်ကာမဂုဏ်ကိုတော့မတက်မှတ်ပါနဲ့အပြည့်မြင်ပါလို့ဒါလေးပြောချင်တာပါပဲဒါကြောင့်ယာဝတိဝတ္တဟုကိစီယာဝတိဝတ္တဟုကိစီတဝတိဝအခာတိသုံးသင်္ကမကုလလာလောကိနဟိတံတိအဂိစနံအဂိစနံလက်ထဲမှာဘာအသားတင်မှာမရှိတဲ့စွန်ကိုလောကိလောက၌ကုလလာစွန်အပေါင်းတို့ကသင်္ကမကတ်ရောက်ပြီးတော့နဟိတံတိဘေသောကမညှင်းဆဲခြင်းမပြုကြလေကုန်သည်ဒါကအာယုံကာမဂုံကာမဂုံအာယုံဆိုတာအစဉ်အတန်အနံ့ရတာအထီးတွင်းလို့ခေါ်တဲ့အာယုံ၅ပါးကိုပြောတာပါပဲအဲ့ဒီကာမဂုံအာယုံ၅ပါးဆိုတာကတော့ဒါလို့ပြောရင်ဝိတ္ထုကာမလို့ခေါ်ပါတယ်ဝိတ္ထုဆိုတာတက်မဲ့ခြင်းရဲ့တရားလူလားနှစ်သက်ခြင်းရဲ့တရားပေါ့ကာမစိတ်ဖြစ်ရခြင်းရဲ့တရားအာယုံနေမလို့သူ့ကိုဝိတ္ထုကာမလို့ခေါ်ပါတယ်အဲ့ဒီဝိတ္ထုကာမလို့ခေါ်တဲ့အာယုံကာမဂုဏ်တွေပေါ်မှာတက်မဲ့တဲ့တဏှာလေးကိုကြတော့ကိလေသာကာမလို့ခေါ်ပါတယ်။ကာမနှစ်မျိုးရှိတာလေးမှတ်ခဲ့နော်။ပါဠိတွေကိုဥစဉ်တော့ကတတ်နိုင်ဆုံးနဲအောင်အကျဉ်းလောက်ပြီးတော့ဟောနေတာပါဗမာလိုစကားကြီးနဲ့သို့တော့တချို့ဒီလိုလုံးကောက်ပြီးကြတော့မှတ်ထားသင့်ပါတယ်။ပါဠိကိုသိပြီးတော့မကြောက်တတ်ဘူးနော်။အဲ့တော့ကာမနှစ်မျိုးရှိတယ်ပြန်ပြောကြည့်နံပါတ်1ကဝိတ္ထုကာမနံပါတ်2ကိလေသာကာမဝိတ္ထုကာမဆိုတာတမက်စရာအာယုန်တွေကိုဝိတ္ထုကာမအဲ့ဒီတမက်စရာအာယုန်တွေပေါ်မှာတက်မဲ့တဲ့တဏှာကိုတော့ကိလေသာကာမအဲ့တော့ဝိတ္ထုကာမကိုကြီးအပြည့်မြင်ရုံနဲ့မဖြစ်သေးဘူးကိလေသာကာမကိုလည်းအပြည့်မြင်ရမယ်ဝိတ္ထုကာမကသောသူရှိနေတာကိုယ်ကမတက်မဲ့ရင်ကိုယ်ဘာမှဒုက္ခမပေးပါဘူးဆိုတော့ထမင်းစားတယ်ဆိုတော့ထမင်းတပွဲကိုယ်စားနေတဲ့ထမင်းဟင်းနေရာလည်းတကယ်တော့ဝိတ္ထုကာမတွေပါပဲเนาะအဲ့ဒါကိုတာယာတက်မဲ့တဲ့စိတ်နဲ့စားရင်ကာမဂုဏ်အယုံခံစားရတာပဲပေါ့ကာမဂုဏ်ခံစားတဲ့တဏှာဖြစ်မှာပဲဒါပေမဲ့ဒီထမင်းမဲ့ဒီဟင်းမဲ့တရားမှတ်ကလေးနဲ့စားမယ်တတိလေးနဲ့စားမယ်ဝိပဿနာဉာဏ်လေးနဲ့စားမယ်ဆိုရင်တဏှာဖြစ်အောင်မလားအဲ့ဒါဆိုရင်ဒီထမင်းကိုသူ့အတွက်တော့ကိလေသာကာမဖြစ်စေတဲ့အာယုံလို့မခေါ်နိုင်တော့ဘူးเนาะဝိတ္ထုကာမတော့ဝိတ္ထုကာမပဲသို့တော့သူ့အတွက်တော့ကာမအာယုံမဖြစ်တော့ဘဲနဲ့တရားအာယုံဖြစ်သွားပါတယ်တရားအာယုံရလို့လောကမှာသီးသန့်ကြီးမရှိဘူးနော်လူတွေအာယုံကာမဂုဏ်အာယုံဖြစ်နေခံစားနေရတဲ့အစဉ်အတန်နာရတာထိတွေ့တွေ့သီးပင်လျင်တရားရှိတဲ့ပုဂ္ဂိုလ်အတွက်အဲ့ဒါကိုတရားအာယုံလို့ခေါ်ရတာနော်အဲ့တော့အာယုံကာမဂုဏ်ဒီဘက်မှာတက်မဲ့တဲ့ဒီကိလေသာကာမဆိုတဲ့တဏှာချက်ကလေးကိုလည်းအပြည့်မြင်မှုလို့လေအပြည့်မြင်ဖို့အတွက်လည်းပဲတိကျမပြောတော့ပါဘူးဇတ်တော်လေးပဲဆက်ကြည့်ပေါ့ခုနစွန်နေကိုစွန်တကောင်ကိုဝိုင်းထိုးစိတ်တာကိုကြည့်ပြီးတော့တံဝင်ကပွားပြီးတဲ့ဘုရားလောင်းတော်ကရှေ့ဆက်ပြီးတော့သွားတယ်။သွားရင်လည်းရွာတရွာရောက်တော့ညနေမိုးချုပ်သွားတယ်။အဲ့ဒီရွာကအိမ်တိုင်မှာသူတဲခုပါတယ်။သူတဲခုတဲ့အိမ်မှာပိန်ကလာလို့အမည်ရှိတဲ့ကျွန်မတယောက်အိမ်ပေါ်မှာလေးတယောက်ကညဘက်အိမ်ရှင်တွေအားလုံးအိတ်သွားတဲ့အချိန်မှာမအိတ်သေးဘဲနဲ့အိမ်ရှင်ကုပ္ပလေးပေါ်မှာထိုင်ဆောင်ဘာဆောင်လာလဲဆိုတော့သူကသူ့ရည်စားနဲ့ချိန်ထားတာเนาะအိမ်ရှင်တွေမသိအောင်လို့အိမ်ရှင်တွေအိတ်တဲ့အချိန်ကိုကြော်လွန်ပြီးတော့ရည်စားနဲ့ချိန်ထားတာချိန်ထားတော့ချိန်ထားပြီးမဲ့သူ့မြေသူ့ရဲ့ရည်စားလည်းပေါ်မလာသူ့ချစ်သူကလည်းပေါ်မလာဘူးပေါ်မလာမျောရှာသူကမောနေရတယ်ဆိုတဲ့ဂိမ်းပေါ့လေဒီအိတ်လို့မပြောဘူးပထမရန်ကုန်သားလို့လည်းပေါ်မလာ
ရင်ဦးရန်ကုန်းတော်တို့လည်းပေါ်မလားတကောင်ရန်ကျော်တော်တို့လည်းပေါ်မလားနောက်ဆုံးမိုးတောက်ရန်လောက်ရောက်တော်တော့မှဩဒီချိန်ထိမှမလာရင်တော့သူလာမှာမဟုတ်တော့ပါဘူးလေဆိုပြီးတော့အဲ့ဒီကြမှာအိမ်ဝတက်ပြီးအိတ်လိုက်တော့နှစ်နှစ်ချာချာအိပ်ပျော်တော့ပါတည်းအဲ့ဒါကိုဖျားလောင်းကကြည့်ပြီးတော့ဩကာမဂုဏ်အာယုန်တွေမှာတောင့်တတဲ့တဏှာဟာဆင်းရဲကြောင်တရားပဲတောင့်တခြင်းကင်းတဲ့သဘောဟာချမ်းသာကြောင်ပဲကြည်စံပင်ကလာဆိုတဲ့ကောင်မလေးသူချစ်သူကိုမျော်နေတဲ့စိတ်သူချစ်သူကိုတောင့်တနေတဲ့စိတ်ကြောင့်အဲ့လိုမပျော်ဘူးတညာလုံးနောက်ဆုံးတော့သူချစ်သူလာမှာမဟုတ်တော့ပါဘူးဆိုတော့အာသာလည်းဖြတ်လိုက်ရောအဲ့လိုပျော်သွားတယ်ချမ်းချမ်းသာသာဖြစ်သွားတယ်ဒါကြောင့်အာသာသည်ဆင်းရဲခြင်းပဲဆင်းရဲခြင်းအကြောင်းတရားပဲအာသာရှိတဲ့သူဟာမချမ်းသာနိုင်ဘူးဒီတော့သာနှစ်သာလို့ပြောကြဆိုပေါ့အာသာနဲ့ချမ်းသာနဲ့နော်အာသာဆိုတာကတော့ပါဠိစကားလုံးမှာပဲသို့တော့ဗမာစကားဖြစ်နေအလုံးသုံးနေကြတာပါပဲဒီတော့အာသာရှိရင်ဘာမရှိဘူးလဲချမ်းသာမရှိတော့ဘူးချမ်းသာကိုလိုချင်ရင်အာသာကိုစွန့်ရမှာပေါ့တာတတာပဲရမယ်နှစ်တာလုံးပိုင်ကျင်လို့တော့မရဘူးเนาะတာတင်ကိုဘာထင်တယ်လဲမလုပ်နဲ့ပေါ့ဟုတ်လားဒီတော့တာတစ်ခုပဲရမယ်เนาะဟုတ်လားနာမည်မှတ်တော့လဲကြည့်လက်တော့ရဆိုတာအေးလို့ဘာလို့စတဲ့ရင်တာတတာပဲမဟုတ်လားတာနာတာမှတ်ရလို့မရှိပါဘူးเนาะအဲ့တော့တာနာတာမလုပ်ပါနဲ့အာသာကိုရှိအာသာကိုကိုယ်ကလိုချင်နေဆိုရင်တော့ချမ်းသာကိုကိုယ်ဆွံ့ရမယ်ချမ်းသာဆိုတဲ့သာကိုလိုချင်တော့အာသာကိုဆွံ့လိုက်ပါအာသာဆိုတဲ့ဒီနေရာမှာတဏှာကိုပြောတာပါကာမဂုဏ်အာယုန်ဒီပေါ်မှာတက်မဲ့တဲ့တဏှာကိုအာသာအဲ့ဒီလိုအာသာရဲ့အပြစ်ကိုမြင်ရင်လည်းပဲသီလလုံသူတယောက်ဖြစ်လာနိုင်ပါတယ်ဒါကြောင့်အာသာဏိရတံကတဝနာဒုက္ခံဒုပတိပင်္ဂလာပင်္ဂလာပင်္ဂလာဆိုတဲ့အမျိုးသမီးကလေးဒီအာသံသူချစ်သူပေါ်မှာတောင့်တတက်မဲ့နေတဲ့တဏှာကိုနိရသံကတဝအာသာပြတ်အောင်ပြုလိုက်တဲ့အတွက်ကြောင့်ဒုက္ခံဒုပတိချမ်းသာစွာအိဆက်ရလေတော့တည်အဲ့ဒီလိုနဲ့ဘုရားလောင်းကရှေ့ဆက်ပြီးတော့တောပြန်ပါတယ်ရှိစမိသွားတော့ဘာတွေ့တယ်လဲဆိုရင်ဒေါဂရီတစ်ခုတည်းရောက်သွားတယ်တပင်တပင်အောက်မှာရသေတပါတရားထိုင်ပြီးတော့ဇံဝင်စားနေတာတွေ့အဲ့ဒါလေးတွေ့လိုက်တော့ဩအီချမ်းလိုက်တာအီချမ်းလိုက်တာနတမတိပရောအတ္တိအတမိန်လောကိပရမိသနပရဏာပိအတ္တနာဝိဟိန္တတိတမဟိတောဩလောကမှာတမာတိထက်ကောင်းတဲ့တရားဆိုတာမရှိတော့ပါလားပစ္စုပန်တရောတမလွန်တရောတမာတိတရားဟာအမတန်အဖို့တမလာတမာတိရဲ့အကျိုးတရားတွေအများကြီးရှိတဲ့တဲ့ကဘုရားလောင်းဂါထာထဲမှာပါတာကအမတန်နှစ်သက်စရာကောင်းပါလေနပရဏာပိအတ္တနာဝိဟိတတိတမဟိတောတမာတိရှိတဲ့ပုဂ္ဂိုလ်ဟာကိုယ်ကိုယ်ကိုလည်းမညှင်းဆဲဘူးသူတစ်ပါးကိုလည်းမညှင်းဆဲဘူးတဲ့လောကမှာကိုယ်ကိုယ်ကိုစိတ်ဆင်းရဲလုံနေတယ်ဆိုတာတမာတိမရှိလို့ပါပဲတမာတိမရှိတဲ့သူတွေဟာကိုယ်ကိုယ်ကိုလည်းစိတ်ဆင်းရဲလို့တဲ့ဆိုလိုတာကတော့တမာရီမရှိတဲ့သူတွေဟာအများအားစိတ်ညစ်နေတတ်တယ်လို့ဆိုလိုတာပါတမာရီမရှိတဲ့သူကကိုယ်လည်းပဲအများအားစိတ်ညစ်နေတယ်စိတ်ညစ်နေဆိုတာစိတ်ညစ်စရာတွေကြီးပဲသူကတွေးနေတာကိုစိတ်တည်ငြိမ်မှုတမာရီကမရှိတော့တမာရီမရှိတော့အတွေးတွေပဲဝင်နေတယ်တမာရီမရှိတဲ့သူကအတွေးတွေဝင်ပြီဆိုတော့ကောင်းတဲ့အတွေးဝင်သလားဆိုတော့မဟုတ်ဘူးမကောင်းတဲ့အတွေးတွေပဲဝင်လာများတယ်အတွေးများတဲ့သူကအများအားဖြင့်အဆိုးကိုပဲတွေးမိတတ်ကြပါတယ်အစိုးကိုတွေ့တော့ဖြစ်ခဲ့ပြီးတဲ့ပြဿနာတွေအကြောင်းပြန်တွေ့တယ်။အဲဒီပြဿနာတွေနဲ့ပတ်သက်ပြီးတော့ပြန်လဲခံစားတယ်။ခံစားပြီးတော့စိတ်ညစ်နေတယ်။အဲဒီပြဿနာမှာငါမှန်ရတဲ့နဲ့သူကဘယ်လိုပဲညာကိုလည်းပဲစိတ်ညစ်နေတယ်။အဲဒီပြဿနာဖြစ်ခဲ့တော့သူမရဲ့စိတ်နာကိုသူနားမလဲဘူး။သူကတော့ဘယ်လိုထင်နေဆောက်ရခြင်းကိုစိတ်ထဲမှာထားရနေမပြီးဘူး။ကိုပိုင်ဝင်ရင်ကိုပြောသေးတယ်ဘယ်လိုကဘယ်ပြဿနာဖြစ်တော့ကျွန်တော်ကဘယ်လိုပါ။သူကဘယ်လိုထင်နေ။အဲလိုဆိုတော့ကိုပိုင်ဝင်ရင်ကကိုရဲ့ဘူးလေးကူးဆက်အဲ့ဒီအရေးကိစ္စကိုပြဿနာဖြစ်ခဲ့တဲ့ပုဂ္ဂိုလ်စီပြန်ရတော့လေတခါစိတ်ညစ်အဲ့ဒီလိုအဖြစ်တမာတိမရှိတဲ့သူကကိုကိုယ်တိုင်လည်းစိတ်ချမ်းသာမနေတတ်ဘူးအများအားစိတ်ညစ်နေတယ်ကိုယ်ပတ်ဝန်းကျင်ကိုယ်နီးဆက်ရကိုလည်းပဲစိတ်ညစ်အောင်လုပ်တတ်ပါလေဒီချက်ဟာအင်မတန်လေးလေးနက်နက်နဲ့ချက်ထွင်ပြီးတော့စဉ်းစားရမှာပါပဲကိုကိုယ်ကိုစိတ်ချမ်းသာအောင်မလုပ်တတ်တဲ့သူဟာသူတစ်ပါးကိုလည်းဘယ်တော့မှစိတ်ချမ်းသာအောင်မလုပ်တတ်ပါဘူးကိုကိုယ်တိုင်အများအားစိတ်ဆင်းရဲနေတဲ့သူဟာသူတစ်ပါးကိုလည်းစိတ်ဆင်းရဲအောင်လုပ်တော့မှာပါပဲဆိုတော့အိမ်မှာအိနာဦးစီးကစိတ်တူနေပြီအကြောင်းတစ်ခုခုကြောင့်စိတ်တူနေပြီဆိုရင်အိမ်မှာရှိတဲ့သူတွေအကြောင်းမရှိအကြောင်းချပြီးတော့ဟိုစုဒီစုမလုပ်ကြဘူးလားအိပ်ပျော်ကုန်ကြပြီတင်တယ်နော်အဲ့တော့
အိမ်နာဦးစီးပုဂ္ဂိုလ်ကစိတ်တုန်နေပြီဆိုရင်အိမ်မှာရှိတဲ့ပန်ဝင်ခြင်းကိုအိမ်မိသားစုတွေကစိတ်မညစ်ရဘူးလားအဲ့ကိုကိုကိုစိတ်ချမ်းသာမနေတတ်တော့ပောက်ကုတ်ပါဝင်ရင်လည်းစိတ်ဆင်းရဲတော့တာပေါ့ငါတော့စိတ်မချမ်းသာဘူးစိတ်ဆင်းရဲတယ်ကွယ်ဒါပေမဲ့မင်းတို့တော့ငါစိတ်ချမ်းသာအောင်ထားခြင်းနဲ့ဆိုတာမဖြစ်နိုင်ပါဘူးကိုကိုကိုမှစိတ်ချမ်းသာအောင်မနေရင်ကိုပတ်ဝင်ရင်လည်းစိတ်ချမ်းသာအောင်မလွတ်တတ်ပါဘူးအဲ့ကြောင့်နဗ္ဗရဏာပိအတ္တနဝိဟိတတိတမဟိတောတမာတိရှိတဲ့သူဟာကိုပတ်ဝင်ရင်ကိုဘယ်တော့ကိုကိုတိုင်းလည်းကိုကိုကိုလည်းစိတ်ဆင်းရအောင်မတော်မှမလုပ်ဘူးကိုပတ်ဝင်ရင်ကိုလည်းဘယ်တော့မှစိတ်ဆင်းရအောင်မလုပ်ဘူးဒါကြောင့်လောကမှာတမာတိဆိုတဲ့တရားဟာအမျက်ဆုံးပဲလို့အဲ့ဒီလိုဘုရားလောင်းပရောဟိတ်ပုံနာကတွေးပြီးတော့တော်တဲ့ကိုဝင်သွားပြီးတော့ယသိယဟန်ပြုတ်လိုက်ပါတယ်ပြုတ်ပြီးတော့ဇံပင်ရှင်တွေကိုဖြစ်အောင်ကြိုးစားအားထုတ်ပြီးတော့သေဆုံးတော်တဲ့အခါမှာမြမပြီရောက်ရှိတော်ပါတယ်ဒီတော့ဒီညမှာပြောချင်တာကသီလလုံးယုံနဲ့မကျဉ်းနဲ့နဲ့ဘုရားလောင်းပရောဟိတ်ပုံနာကတော့သာသနာ့ဘကာလဆိုတော့သီလထက်သာတဲ့တရားတမာတိကိုတွားတွေ့တယ်ပါတွေ့တော့သီလနဲ့လောကမှာအကောင်းဆုံးအရာဖြစ်တဲ့သီလနဲ့ထိုက်တန်တဲ့တရားဟာဒီဇန်သမารိတရားပဲဆိုပြီးတော့ဇန်ပင်ကြီးနေရအောင်ကြိုးစားအားထုတ်ပါတယ်အခုချိန်ကတော့ဘုရားသာသနာကျွင်းကာလဖြစ်တဲ့အတွက်ကြောင့်ဝိပဿနာတရားတွေလည်းထွန်းကားနေတော့ကိုသီလလုံသွားတဲ့အခါမှာလည်းပဲသီလလုံယုံနဲ့မကျေနပ်ဖက်နဲ့သီလကနေတဆင်သမာဓိကိုတက်ပါသမာဓိကနေတဆင်ဘယ်တက်အောင်မလဲပညာကိုတက်သီလသမာဓိပညာသိက္ခာသုံးပါးအနေနဲ့ပြောရင်တော့သီလသိက္ခာပြီးရင်သမာဓိသိက္ခာသမာဓိသိက္ခာပြီးတော့ပညာသိက္ခာဒါလည်းပဲသီလပြီးသမာဓိပြီးပညာတို့စကားရတာပြောတာပါတစ်ခုပြီးမှတစ်ခုဒီလိုမဟုတ်ပါဘူးငါတို့တော့သီလအဲ့လိုပြောလိုက်လို့ငါတော့သီလမလုံးသေးဘူးသမာဓိပညာမကျင့်သေးဘူးလို့ဒီလိုတွေးတော့မှဆိုလို့ပါနော်သီလကိုဖြူစင်အောင်ထိမှလည်းပညာကပြည့်စုံပါတယ်ပညာနဲ့ပြည့်စုံအောင်သတိပဋ္ဌာန်ဝိပဿနာအားထုတ်နေမှလည်းပဲသီလကလုံခြုံတော့ပါတယ်အဲ့တော့ဒီညမှာဏိကုံးကျုံနေနဲ့ပြောချင်တာကသီလက၄မျိုးရှိတာပေါ့နောက်ဆုံးထိုင်သီလငုတ်တုံထိုင်သီလရှေ့တိုးထိုင်သီလအမောင်ခွင်းသီလလို့ဘယ်နှမျိုးလဲနောက်ဆုံးထိုင်သီလဆိုတာကတော့သီလလုံကျုံသွားပြီပေါ့၅ပါးသီလပဲဆိုကြပါစို့၅ပါးသီလလုံနေလုံအောင်စောင့်ထိန်နေတယ်ဒါပေမဲ့သီလမရှိတဲ့သူတွေနဲ့ပေါင်းတယ်ပေါင်းတော့သီလရဲ့သီလမလုံကျုံခြင်းရဲ့အပြစ်တွေကိုသူနားမလည်ဘူးသီလရှိတဲ့သူတွေနဲ့တော့မပေါင်းဘူးမပေါင်းတော့သီလလုံခြုံခြင်းရဲ့ကောင်းကျိုးတွေကိုသူသဘောမပေါက်ဘူးသီလရဲ့သီလဖြူစင်ခြင်းရဲ့ကောင်းကျိုးသီလညင်နှောင်းခြင်းရဲ့ဆုပြစ်တွေကိုသူသဘောမပေါက်တဲ့အခါကျတော့တဖြည်းဖြည်းနဲ့သီလဟာဆုံးယူဆုံးယူပါတယ်မထူပါဘူးကွာဒီမင်းပြောတာဟုတ်တာပဲကွာလုံအောင်ဆောင်ထိုင်နေတယ်မထူပါဘူးကွာဆိုပြီးတော့အဲ့ဒီလိုနဲ့တဖြည်းဖြည်းနဲ့သီလမလုံတဲ့သူဖြစ်သွားတတ်ပါတယ်အဲ့ဒီပုဂ္ဂိုလ်ကသူ့ရဲ့သီလကိုထိမ့်သိမ့်မထားနိုင်တဲ့အတွက်ကြောင့်သူ့ရဲ့သီလကိုနောက်ဆုံးထိုင်သီလလို့ခေါ်ပါလေ။ငုတ်တုတ်ထိုင်သီလဆိုတာကတော့သီလကနေရှေ့ဆက်ပြီးတော့သမာဓိတို့ပညာတို့တော့မတက်တော့ဘူး။သီလလုံလုံလေးတွေးပြီးတော့ပဲကျဉ်းနဲ့အော်ငါငါဘာသီလလုံနေ။အများမောကရေတောက်ပြီးမှငါမတောက်ဘူး။ငါလုံလို့စဘူးရှိသေးလား။ဆိုပြီးတော့ကိုယ့်ရဲ့သီလဖြူစင်တာလေးပဲတွေးပြီးတော့ကျဉ်းနဲ့နေတယ်။ရှေ့ပြီးတော့သမာဓိတို့ဝိပဿနာတို့ဆက်ပြီးတော့အာမထုတ်တော့ဘူး။သီလသိက္ခာလေးလောက်နဲ့ပဲကျဉ်းနဲ့နေတဲ့ပုဂ္ဂိုလ်ဟာရှေ့မတိုးတက်တဲ့အတွက်ကြောင့်ရှိလည်းမတို့ဘူးအောင်လည်းမကြောက်ဘူးအလဲမှာပဲတီးတန့်နေတဲ့တည်းကြောင့်သူသီလကိုဘာသီလလို့ခေါ်မလဲငုတ်တုတ်ထိုင်သီလနောက်တစ်ခုကရှေ့တိုးထိုင်သီလဆိုတာကတော့သီလတဲ့ခါလုံယုံနဲ့မကျဉ်းနဲ့ဘူးသီလဖြူစင်တဲ့အခါမှာစိတ်ကလေးကြည်လင်သွားတယ်ကြည်လင်တဲ့စိတ်ကိုခြေခံပြီးတော့တမာရီတိတ်ခါကိုတမာရီတရားတွေကိုတူပေါင်းအောင်ကြိုးစားတယ်သာသနာ့ရင်းကာလဆိုရင်တော့ကတိုင်းတို့ဘာလို့မပွားနိုင်တောင်ဗုဒ္ဓဘာသာဝင်တိုင်းတမာရီတိတ်ခါအနေနဲ့အောက်ထစ်ဆုံးဗုဒ္ဓနုတ္တိနဲ့မေတ္တာဒီနှစ်ခုတော့ပေါ်များတက်ပါတယ်ဘုရားကုံတော်ပွားတာမေတ္တာပွားတာအဲ့ဒီသမထအလုပ်အားထုတ်တက်ပါတယ်ဒါဆိုရင်သမထအလုပ်ကိုအားထုတ်နေတဲ့ပုဂ္ဂိုလ်ရဲ့သီလဟာဘာသီလလို့ခေါ်မလဲရှေ့တိုးထိုင်သီလသီလရဲ့ရှင်းတာကိုနည်းနည်းတိုးသွားပြီတမာတိတိနောက်ဆုံးသီလကတော့အမှောင်ခွင်းသီလဆိုတာကတော့သီလလည်းရုံနဲ့လည်းမကျဉ်းနဲ့ဘူးသီလဖြူစင်ခြင်းကိုအခြေခံပြီးဖြစ်လာတဲ့စေကြည်လင်မှုကိုယဉ်မိထားတဲ့တမာရီသိက္ခာနဲ့လည်းမကျင့်နိုင်ဘူးအဲ့ဒီတမာရီကိုယဉ်တည်ပြီးတော့ဝိပဿနာလုပ်ကိုဆက်ပြီးတော့အားထုတ်သွားတယ်ဝိပဿနာဉာဏ်မဉာဏ်ဘူဉာဏ်နေနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်အောင်ကြိုးစားသွားတယ်အဲ့ဒီပုဂ္ဂိုလ်ဟာမဉာဏ်ဘူဉာဏ်နဲ့မဉာဏ်ဘူဉာဏ်ကိုရရှိသွားပြီဆိုရင်သက်ဆိုင်ရာကိလေသာတွေကိုပယ်တတ်ဒါဆိုယဟန္တာဖြစ်သွားပြီဆိုရင်ကိလေသာအမှောင်တွေအာလောဝိစာအမှောင်ကိုအကျွမ်းမဲ့ပယ်တတ်နိုင်ပြီဖြစ်တဲ့အတွက်ကြောင့်ဝိပဿနာလုပ်ကိုအားထုတ်နေတဲ့ပုဂ္ဂိုလ် ဝိပဿနာလို့အားထုတ်ခြင်းကြောင့်မဉ္ဇဉ်ဖွဉ္ဇဉ်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့ပုဂ္ဂိုလ်ရဲ့သီလကိုဘာသီလလို့ခေါ်မလဲ။အမှောင်ခွင်းသီလအဝိဇ္ဇာအမှောင်ကြီးကိုအပြီးတိုင်ခွင်းလိုက်တဲ့သီလ။ဒီသီလလေးမျိုးမှာဘယ်သီလအမြတ်ဆုံးဖြစ်မလဲ။အမှောင်ခွင်းသီလဟာအမြတ်ဆုံးပါပဲ။ဒါကြောင့်သီလလုံးယုံနဲ့လည်းမကျဉ်းတတ်ပါနဲ့။ရှေ့ဆက်ပြီးသမာဓိတွေနဲ့ပြည့်စုံကိုကြိုးစားပါ။သမာဓိတွေနဲ့ပြည့်စုံရင်လည်းကျဉ်းတတ်မနေပါနဲ့။ဝိပဿနာလက်ကိုဆက်ပြီးတော့အားထုတ်ပါ။ဒါဆိုရင်လောက၌အကောင်းဆုံးသောအရာဖြစ်တဲ့သီလဟာအကောင်းဆုံးသောအနေထားအကောင်းဆုံးသောပုံစံနဲ့အကောင်းဆုံးဖြစ်သွားပါလိမ့်မယ်ဒီလိုကြောင့်မှမထေတပါတော်တဲ့ခီတော်လန်ခီသွားနေတဲ့သခိုးဓမြတွေကမထေကြီးရဲ့ပစ္စည်းတွေလူရဲပြီးတော့မထေကြီးကိုຫນွယ်ကျိုးတစ်ခုနဲ့တုတ်ထားခဲ့ຫນွယ်ကျိုးကလည်းတစ်ပင်ကနေဖြတ်ထားတဲ့ຫນွယ်ကျိုးမဟုတ်အပင်ကနေတရားရှိနေတဲ့ຫນွယ်ကျိုးရွေးကြုံနဲ့တုတ်ထားတော့သီလမှာဘုန်းကြီးရဟန်းတော်များရဲ့သီလမှာဒီလိုຫນွယ်ပင်တပင်တွေကိုမဖြတ်တော့ရဘူးဆိုတဲ့သိက္ခာပုဒ်ကရှိတယ်။ဒီတော့ဒီຫນွယ်ကျိုးကိုဖြတ်ပြီးတော့ထွက်သွားမယ်ဆိုရင်ရပြီမဲ့သူ့သီလပျက်စီးသွားမှာဆိုလို့မဖြတ်ပါဘူး။မဖြတ်ဘဲနဲ့အသက်သေရင်သိပေးစေတော့တခြားလူဖြုတ်ပေးမှမသွားတော့မယ်။မဖြုတ်ဘဲကိုယ့်ဟာကိုယ်တော့မဖြတ်တော့ဘူးဆိုပြီးတော့တခုတည်းများတွေကຫນွယ်ကျိုးနဲ့တုတ်ပြီးတော့တုံလုံးလှဲထားတဲ့အတိုင်းဒီတိုင်းပဲမြေကြီးပေါ်မှာတုံလုံးလှဲပြီးတော့ဝိပဿနာတရားကိုအားထုတ်နေပါလေ။အဲဒီလိုအားထုတ်နေတော့ခொနည်းရပြည့်တဲ့အခါမှာသမင်းတဲ့ခொနည်းဆိုတဲ့အတိုင်းခொနည်းပြည့်တဲ့အခါမှာသုတေသွားပါလေ။အဲဒီချိန်မှာသူအနာခံဖြစ်ပြီးတော့မှသုတေသွားတဲ့အတွက်ကြောင့်မြမကြီးကိုရောက်သွားပါလေ။အဲဒီလိုပဲတခြားမထီးရပါလေတော့တဲ့မှာတခုတည်းများတွေကစင်တုံးမနှွယ်နဲ့ချီနှောင်ပြီးတော့တုတ်ထားခဲ့တယ်။ဒီလိုပဲမြေကြီးပေါ်မှာတုံလုံးလှဲပြီးတော့ຫນွယ်ကျိုးနဲ့တုတ်ထားတယ်။အဲ့ဒီအချိန်မှာပဲသူကတော့ရက်တော်မဆိုင်ပါဘူးခဏနိုင်ပိုင်းလေးပြန်မှာပဲတော်မီကြီးကြီးကျယ်လောင်းတယ်တော်မီကချမ်းသာရရနိုင်ပါတယ်သို့တော်လည်းပဲသိရင်သိမစီတော့သီလာတော့အဖြစ်မခံဘူးဆိုတော့လည်းရုပ်ကိုမဖြတ်ဘူးဝိပဿနာလုပ်ဖို့ပဲကြိုးကြိုးဆဆအားထုတ်လိုက်တော့တော်မီတွေလောင်ကျွမ်းပြီးတော့အသက်လည်းသေးကိလေသာလည်းသေးအသက်လည်းကုန်ကိလေသာလည်းကုန်အသက်ရဲ့ကုန်ခြင်းနဲ့ကိလေသာရဲ့ကုန်ခြင်းတစ်ပိုင်းနဲ့တည်းဖြစ်ပြီးတော့သုတိစိတ်ကြားပြီးပရိနိဗ္ဗာန်ဆံဝန်သွားပါလေယဟနာဖြစ်သွားတယ်เนาะအဲ့တော့ဒီမထေနပိုင်းအနာဂံယဟနာဖြစ်သွားကြတာဟာသီလတက်တက်နဲ့ဖြစ်တာဟုတ်ရဲ့လားမဟုတ်ပါဘူးเนาะသီလကိုလည်းတစ်ဖက်ကအသက်နဲ့လဲပြီးတော့ဆောင်းထင်းတယ်ဆောင်းထင်းပြီးတော့ဒီတိုင်းမှာဟိုတွေးဒီတွေးနဲ့ငုတ်တုံးလုံးကြီးပဲဒီတိုင်းလှဲနေတာမဟုတ်ဘူးတတိပဋ္ဌာန်ဝိပဿနာတရားကိုကြိုးစားပွားများတယ်မိမိရဲ့လုံခြုံနေတဲ့သီလကိုအရင်တည်ပြီးတော့ဝိပဿနာကိုဆက်အားထုတ်လို့သာအနာဂံယဟနာဖြစ်ပြီးတော့လောကတရားကျူးတွေခံစားတော့ရတာပါ။ဒါကြောင့်တချို့ကစကားကက်ချင်တတ်လို့ပါ။လောကနိုင်အကောင်းဆုံးဆိုတော့အာသီလဟာအကောင်းဆုံးပဲဟုတ်မလဲ။ဝိပဿနာကမှအကောင်းဆုံးပေါ့။ဝိပဿနာလုံးမှမက်ဖို့ရမှာသီလနဲ့မက်ဖို့ပဲရမှာလေ။လူမေးတဲ့ဒီလိုတွေးထက်ကြရတယ်နော်။သူ့နေရာနဲ့သူပြောတဲ့စကားကိုအဲ့ဒီလိုပြောစရာမလိုအပ်ပါဘူး။ခုဒီဝိတုကိုကြည့်လိုက်ပေါ့။သီလတက်တက်နဲ့ရောက်သွားတာမဟုတ်ပါဘူး။တက်တက်ကတော့သီလတက်တက်မှမဟုတ်ပါဘူး။ဝိပဿနာတက်တက်နဲ့လည်းမရောက်နိုင်ပါဘူး။နော်ဒါနတက်တက်နဲ့လည်းနိဗ္ဗာန်မရောက်နိုင်ဘူးသီလတက်တက်နဲ့လည်းနိဗ္ဗာန်မရောက်နိုင်ဘူးသမထတက်တက်နဲ့လည်းနိဗ္ဗာန်မရောက်နိုင်ဘူးဝိပဿနာတက်တက်နဲ့လည်းမရောက်နိုင်ပါဘူးနိဗ္ဗာန်ကိုအာရုံပြုတဲ့မက်ဆေ့ရဲ့အနီးကပ်ဆုံးကတော့ဝိပဿနာပေါ့သို့သောအဲ့ဒီဝိပဿနာကမက်ဆေ့ထိကျေးဇူးပြုနိုင်ဖို့ဆိုတာကဒါနသီလသမထပါရပါတယ်ဒါနသီလကျေးဇူးပြုမှသာအဲ့ဒီဝိပဿနာညာဟာမဉ္ဇဉ်ကိုကျေးဇူးပြုသွားတာပါဒါကြောင့်တက်တက်နဲ့တော့မရောက်နိုင်ဘူးเนาะသီလတက်တက်မှမဟုတ်ဘူးဒါနတက်တက်မှမဟုတ်ဘူးတချို့ကလည်းဒါနမပြုကျင်တဲ့သူကလည်းဒါနတန်မြတ်ရှိတာပဲကွာလို့ဒါနတက်တက်နဲ့နိဗ္ဗာန်မရောက်ဘူးဟဲ့လို့သူလည်းပြောတတ်ကြသေးတယ်ဒါတော့မှတ်ထားပါတက်တက်နဲ့တော့ဘရမနိဗ္ဗာန်မရောက်ဘူးလို့เนาะတက်တက်နဲ့မရောက်ဘူးဆိုတော့ထက်ထက်နဲ့တော့နေဦးမယ်เนาะတက်တက်နဲ့လည်းမရောက်ပါဘူးထက်ထက်နဲ့လည်းမရောက်ပါဘူးเนาะဒီမှာတက်တက်ဆိုတာကလူနာမည်ပြောတာမဟုတ်ပါဘူးเนาะဒါနတက်တက်သီလတက်တက်သမထတက်တက်ဝိပဿနာတက်တယ်ဘာတက်တယ်နဲ့မှနိဗ္ဗာန်မရောက်ပါဘူးဒါနသီလသမထဝိပဿနာကုသိုလ်လေးချက်ပြည့်ပြည့်စုံစုံချိန်သာကြိုက်ပြီးဆိုမှနိဗ္ဗာန်ကိုမျက်မှောက်ပြုရတာပါဒါကြောင့်လောက၌အကောင်းဆုံးသောအလိုခေါ်ရတဲ့မြတ်စွာဘုရားရှင်ကိုတော်တိုင်လောက၌အကောင်းဆုံးသောအရာလို့ဟောထားတဲ့သီလကိုအသက်နဲ့လဲစောင့်ထိန်ပြီးတော့သမထဝိပဿနာဘာဝနာတွေလဲပွားများကြတဲ့အတွက်ကြောင့်ဝိပဿနာဉာဏ်ရဲ့အဆုံးမှာမဉ္ဇဉ်ဖွဉ္ဇဉ်ဆက်ရောက်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်အောင်ကြိုးစားကြရမယ်။သီလကိုအသက်နဲ့လဲပြီးဆောင်ထိုင်ရမယ်ပေါ့။လောကမှာပစ္စည်းဥစ္စာနဲ့လက်ချေစားတဲ့ကိုယ်ဉာဏ်ကနေနှိုင်းရှင်လာရင် ဲ့ချေစတဲ့ကိုရင်ကအတွဲပစ္စည်းဥစ္စာကိုစွန့်ပါနော်ပစ္စည်းဥစ္စာကိုစွန့်လိုက်မှလက်ချေအင်္ကာကချမ်းသာရရမယ်ဆိုရင်လက်ချေအင်္ကာအတွဲပစ္စည်းကိုစွန့်ပါလက်ချေအင်္ကာနဲ့အသက်နဲ့ရှင်လာပြီဆိုရင်အသက်ချမ်းသာဖို့အတွဲလက်ချေအင်္ကာကိုစွန့်လိုက်ပါနော်ဒီလက်ချေအင်္ကာစွန့်လိုက်လို့မစွန့်ရင်အသက်သေးမယ်စွန့်မှချမ်းသာရရမယ်ဆိုရင်ဒီခန္ဓာကိုယ်လေးနှမြောမနေပါနဲ့လက်ချေအင်္ကာစွန့်ပါအသက်နဲ့ကိုခြင်းသီလနဲ့ရှင်လာပြီဆိုရင်တော့ကိုခြင်းသီလလေးမြတ်ဖို့အတွက်အသက်ကိုဆွန့်လိုက်ပါနော်သီလကိုအသက်နဲ့လဲပြီးတော့ဆောင်ထင်းရမယ်ဆိုတာနဲ့ပတ်သက်ပြီးတော့တရားနာဘိဒအများသိကြပြီလားပါသီလကိုအသက်နဲ့လဲပြီးဆောင်ရှောက်တာဘာတတဝါနဲ့နှိုင်းရှင်တာလဲဥပဒနာကရကြီးများဖြေပါအောင်နော်ရှင်မင်းကတော့မလွန်ဆန်လူသိရဲ့တစိုက်ပဲဌာနနော်အတက်နဲ့လဲပြီးတော့ဌာနပြုတ်သွားတာဒီတော့အလောင်းတော်ကိုဆွေးလို့တော့မဟုတ်ပါဘူးသီလကိုအတက်နဲ့လဲပြီးတော့စောင့်ထိုင်းတဲ့နေရာမှာစာမရီသားကောင်လိုပဲစာမရီသားကောင်ကသူ့ရဲ့အမီးဆန်တီးဟူသောအကြောင်းကြောင့်အမီးဆန်တီးဟူသောအကြောင်းကြောင့်သူ့ရဲ့အသက်ကိုသာဆွတ်ပါတယ်စာမရီသားကောင်ဆိုတာစာမရီဆိုတော့တချို့ကလည်းအတောင်ပါတိုင်းညံ့လို့ထင်တတ်ကြသေးတယ်နော်စာမရီဆိုတာအခြေလေးကြောင့်ရှိတဲ့သားကောင်ပါပဲတိဘက်နွားမျိုးပါပဲနွားတတ္တဝါတစ်မျိုးပါပဲသူကသားစားလို့လည်းရတယ်နှူးစားလို့လည်းရတယ်ဝင်တင်လို့လည်းရတယ်သူ့ရဲ့အမီးဟာအမတန်ရှည်တယ်လှလည်းလှအဲ့ဒီအမီးကိုသားမီးရက်တောင်ဖြစ်နေလောက်ကြတယ်သားမီးရက်ပေါ့အဲ့ဒါကိုစာမရီသားမီးရက်လို့စာမရီသားမီးရက်ဟာတခုပါဝင်ပါပဲအဲ့တော့စာမဏေသားကောင်တကောင်ဟာအကြောင်းမတော်လို့ပေါ့လေအသောမတော်လို့တနည်းအားမှာခြုံနယ်တစ်ခုခုမှာသူ့ရဲ့အမီးလေးသွားပြီးတော့ညှိတယ်ဆိုရင်အမီးဆန်လေးတဆန်အမီးဝင်လေးတစ်ပင်သွားပြီးတော့အသက်ပင်ခြုံနယ်မှာညှိတယ်ဆိုရင်ငါအသက်ချမ်းသာရရဖို့အတွက်ဆိုပြီးတော့အမီးလေးတစ်ချောင်းပြတ်ချင်းပြတ်ပါစေဆိုပြီးတော့ယုံမထွက်ပါဘူးမီးဆန်လေးတစ်ပင်တည်းသောအကြောင်းကြောင့်ငါအသက်မသေးစကားမှုဆိုပြီးတော့ယုံမထွက်ပါဘူးတဲ့ငါအသက်သေးခြင်းသေပါစေငါရဲ့အမီးဆန်လေးတော့သူ့ရဲ့သဘာဝအတိုင်းအလှမပြည့်မင်းမြောက်တစား၅ပါးထဲမှာအပါဝင်ဖြစ်တဲ့စာမဏေသားမီးရက်ကလေးကိုလူသားတွေအလှမပြည့်ပဂရီအတိုင်းအသုံးပြုချင်ကြပါစေဆိုပြီးတော့သူ့ရဲ့အမီးဆန်လေးကိုအသက်အသေးခံပြီးတော့ဆောင်လျှောက်ပါလေတဲ့နော်စာမဏေသားကောင်နွားမျိုးအပါဝင်ဖြစ်တဲ့စာမဏေသားကောင်ဟာသူ့ရဲ့မီးဆန်ကိုအသက်နဲ့ရင်းပြီးတော့ဆောင်လျှောက်သလိုလူသားများဟာလည်းပဲလူပိသားတဲ့လူများဟာလည်းပဲမိမိရဲ့၅ပါးသီလအခြေခံအကြဆုံးဖြစ်တဲ့၅ပါးသီလနဲ့တကွကိုကျင့်သီလများကိုစာမဏေသားကောင်ရဲ့ထုံနှလုံးမူပြီးတော့အသက်နဲ့လဲစောင့်ထိုင်းကြရမယ်စောင့်ထိုင်းနိုင်ကြပါစေလို့ဆုတောင်းရင်းနဲ့ဦးဇင်းတို့ရဲ့တရားဤကုန်းချုပ်ပါတော့မယ်နော်အားလုံးပဲလဲဦးချီးတာကြပါအပ္ပမဒိနာတံပါဒိတာကဲ၃ခေါက်ဆိုအဘမဒိနမမိတ်မလဲယောမဘောမတန်ထက်တန်သောတတိတရားဖြင့်တံပါဒိထသီလသမာဓိပညာဥစွာသောသိက္ခာသုံးပါးတို့ကိုကိုစီကိုငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းအဲ့တော့ရည်စဲမချခင်တရားလေးခဏတော့၅မိနစ်လောက်ဖြစ်ဖြစ်တရားထိုင်ကြရအောင်ပေါ့ဘာလို့လဲဆိုတော့ကိုဆောင်ထိုင်တဲ့သီလကိုအမွန်းတင်တဲ့သဘောပါပဲเนาะပြီးတော့ခုနပြောဖို့အခုတရားလေးထိုင်ကြမယ်ဆိုတော့ထိုင်ကြမှာကသတိပဋ္ဌာန်တရားပါပဲခုနတရားထဲမှာပြောခဲ့တဲ့ဒီနေ့ခါတော်နေ့ဟာ၅ပါးသီလခါတော်နေ့လို့ဆိုတော့ဒီ၅ပါးသီလလုံမို့တဲ့လောက်ရမယ်အချက်တွေကိုခုနပြောခဲ့တဲ့နံပါတ်၁ကစေကွေမလည်းမကောင်းမှုမရှိဘူးဆိုတာလက်ခံဖို့ကာမဂုဏ်အာယုန်ဤပုံမှာတတ်မဲ့တဲ့စိတ်မမွေးဘူးတတ်မဲ့တဲ့တဏှာကိုအပြည့်မြင်ဖို့ရှေ့ပိုင်းမှာပြောခဲ့တာကတော့သီလပြည့်ခြင်းရဲ့အပြည့်၅မျိုးသီလရှိခြင်းရဲ့ဒါတွေတွေနှလုံးသွင်းထားလိုက်လို့ရှိရင်၅ပါးသီလလုံးသူဖြစ်ပါတယ်သို့တော့အဓိကအကျဆုံးချက်ကတော့မြတ်စွာဘုရားကိုယ်တိုင်ဟောထားတဲ့ပါဠိတော်ပါပဲအိမေတံခောဘိကဝေပင်စာနံသိက္ခာဒုပ္ပလျာနံဘာဟာနာယသတ္တရောတတိပဋ္ဌာနာဘာဝေတ္တပါသိက္ခာဒုပ္ပလျာနံကိုခြင်းသိက္ခာကိုအာနေစီတက်ကုန်သော ဣမေတံပင်စာနံဘာနာတိပါဒအရိဏာဌာနကာမိတုမိစ္ဆာသရမုဒဝါဒသုရမေရယမိစ္ဆာပမာဒဌာနလို့ခေါ်တဲ့တရား၅မျိုးတို့ကိုပဟာနာယပေခြင်းငါစတ္တရောတတိပဋ္ဌာနာတတိပဋ္ဌာန်တရား၄ပါးတို့ကိုဘာဝေတ္တဘာပေါများထိုက်ကုန်၏ဆိုလိုတဲ့အဓိပ္ပာယ်ကတော့ငါးပါးသီလလုံဖို့အတွက်တတိပဋ္ဌာန်ပွားပါဒါဘုရားဟောစစ်စစ်ပါနော်ငါးပါးသီလလုံခြင်းရင်ဘာလို့ရမလဲလို့ဆိုရင်တတိပဋ္ဌာန်တရားပွားများရမယ်တတိအမြဲတမ်းရှိနေရင်ငါးပါးသီလလုံတော့တာပဲပေါ့ချိန်ရိုက်တော့မယ်ဆိုရင်တရားတတိပဋ္ဌာန်မှတ်နေကြလို့ပဲရိုက်ချင်တာနဲ့ရိုက်ချင်တယ်ရိုက်ချင်တယ်မှတ်တော့မှာဘူးနော်ရိုက်ချင်တယ်လို့မှတ်တဲ့တတိလေးဝင်လာတဲ့ဒီပိုင်းနဲ့ဟောတတိဟာမကောင်းတဲ့အလုပ်ကိုလုပ်ဖို့ဘရောမတွန်းအားမပေးဘူးဘရောမကြောက်မတွန်းတတ်ဘူးကောင်းတာလေးလုပ်ဖို့သာသူကတွန်းအားပေးတတ်ပါလေဒါကြောင့်ငါးပါးသီလမလုံတာဘာကြောင့်လဲဆိုရင်တတိမရှိလို့ပါဒါကြောင့်တရားနာပိတော်များအားလုံးအသက်သေးဆုံးသည့်အထိငါးပါးသီလလုံခြုံတဲ့ပုဂ္ဂိုလ်တွေဖြစ်အောင်တတိပဋ္ဌာန်အားထုတ်ကြရမယ်ဘလောက်ဒီအထောက်အမလဲဆိုရင်သောတာပန်ဖြစ်မှတကယ်တော့ငါးပါးသီလကမြဲတာနော်အဲကြောင့်ငါးပါးသီလကိုအထင်မသေးနဲ့လို့ပြောတာကျန်တာပိဒါကအထင်သေးလားမသေးနဲ့တော့ငါးပါးသီလတကယ်လုံတဲ့သူဟာသောတာပန်ဖြစ်မှလုံတာပါသောတာပန်မဖြစ်သေးဘူးပုထုဇဉ်ဆိုရင်တော့တတိအားကောင်းနေတော့လုံအောင်ပဲပေါ့တတိလေးပြတ်သွားပြီတတိလေးလျှော့သွားပြီတတိကင်းသွားပြီဆိုတာနဲ့ဖောက်ဖျက်ဖို့အချိန်မရွေးဖြစ်နိုင်ပါလေငါးပါးသီလကိုလွန်ကျူးစေတတ်တဲ့ကိလေသာကိုသောတာပန်ပုဂ္ဂိုလ်ကမှပယ်နိုင်တာကိုဒါကြောင့်ငါးပါးသီလဆိုတာလေသီလလို့ပြောပေမဲ့ပညာသိက္ခာနဲ့ဆက်ဆက်နေပြန်နေသောတာပတိမဲ့နဲ့ငါးပါးသီလလွန်ကျူးကြောင်းကိလေသာတွေကိုပယ်နိုင်မှတာငါးပါးသီလလုံသူဖြစ်ရတာဆိုတော့ငါးပါးသီလလုံသူဖြစ်အောင်လုပ်ပါငါးပါးသီလကိုအကျွမ်းမဲ့လုံအောင်လုပ်ပါလို့ပြောလိုက်တာတနည်းအားဖြင့်သောတာပန်ဖြစ်အောင်အနည်းဆုံးတရားအထုတ်ပါလို့ပြောတာ ਨੇ အတူတူပဲမဟုတ်ပါလားအတူတူပဲမဟုတ်ပါလားအာနာအနေနေတယ်နော်ဒီတော့မေးချင်ပါတယ်ငါးပါးသီလလုံဖို့အတွက်ဘာလုပ်ရမလဲတတိပဋ္ဌာန်တရားပွားများရမယ်ဒါဘုရားဟောစစ်စစ်ပဲနော်အင်္ဂုတ္တပါဠိတော်တတိယဥစ္စာမြတ်250ပေါ့လေဒါကြောင့်မယုံမဲဖြစ်နေမှာဆိုလို့နော်ကဲဒါကြောင့်ငါးပါးသီလအကျွမ်းမဲ့လုံသူတွေဖြစ်အောင်တတိပဋ္ဌာန်တရားပွားကြပါစုအားလုံးပဲတင်းမြင်ခွေပြီးတော့ထိုင်ထက်ဝက်တင်းမြင်ထိုင်တဲ့သူကလည်းထိုင်ပေါ့လေမျက်လုံးလေးတွေမှိတ်ထားပါအတင်းမမှိတ်ပါနဲ့ညအရာဝန်ကန်ဒီမျက်လုံးလေးမှိတ်တယ်လို့ဖောက်ဖွာလေးပဲမှိတ်ထားပါခါမမတ်ထားပါခေါင်းကိုလည်းမမတ်ထားပါလေလေးကိုဝါဝါရှူလိုက်ပါအကျဲကြီးရှူဆဲရှူဆဲတော့ရှူဆဲမလို့ပါဘူးပုံမှန်ထက်တော့နည်းနည်းလေးအားထိတ်ပြီးရှူပါနာဒီဝါလေးမှာလေလေးထိသွားတာထင်ရှားလာအောင်ရှူပေးပါဘာမှမမှတ်သေးနဲ့အောင်ရှူတာရှူနေအဲ့ဒီလိုရှူရင်းနဲ့အခုချိန်မှာငါရဲ့နှာသီးဝါးကလေလေးဟာဘယ်ဘက်နှာခေါင်းကနေဝင်ထွက်နေတာလားညာဘက်နှာခေါင်းကနေဝင်ထွက်နေတာလားအဲ့ဒါလေးကိုစူးစမ်းမိကြည့်လူတွေကတစ်ချိန်ထဲမှာနှာခေါင်းပေါက်နှစ်ပေါက်လုံးကရှူနေတယ်နှာခေါင်းပေါက်နှစ်ပေါက်လုံးကရှိုက်ထုတ်နေတယ်လို့ဒီလိုထင်နေတာတကယ်တော့မဟုတ်ပါဘူးတစ်ချိန်မှာတစ်ပေါက်ပဲဝင်ထွက်နေပါတယ်ဘယ်ဘက်ကဝင်ဘယ်ဘက်ကထွက်ညာဘက်ကဝင်ညာဘက်ကထွက်အဲဘယ်ဘက်ကကတ်ထွက်ဘက်ကဝင်ဘက်ကထွက်အဲ့ဒီတိုင်းမှာတခြား15မိနစ်နိုင်ဝသွားနေတာပြီးတော့မှတစ်ခါညာဘက်ပြောင်းသွားပြန်တယ်ညာဘက်ကဝင်ညာဘက်ကထွက်ညာဘက်ကဝင်ညာဘက်ကထွက်ညာဘက်ကဝင်ညာဘက်ကထွက်တို့ကြတော့တစ်ခါပြောင်းသွားပြန်ရောဘယ်ဘက်အဲ့တော့တစ်ချိန်မှာတစ်ပေါက်တည်းပဲဝင်ထွက်ပါတယ်တစ်ခါတင်ရတော့ဆက်ဆက်ပါပါနှစ်ပေါက်လုံးဖြစ်တတ်ပါတယ်နေပါတယ်အဲ့တော့ခုလောလောဆယ်အယုံဆူးဆိုင်ပြီးရှာကြည့်ဘယ်ကလာညာကလာဆိုတာအဲ့ဒါတရားနဲ့တရားတော်မတူနိုင်ဘူးတချို့ကလည်းဘယ်ဘက်ကနေဝင်ထွက်နေမယ်တချို့ကလည်းညာဘက်ကနေဝင်ထွက်နေမယ်အဲ့တော့ဘယ်ကဝင်နေဆိုလဲဘယ်ဘက်နာသီဝလေးလေလေးတွင်းဝင်ပြီးတော့ထိသွားတဲ့နေရာလေးမှာတတိကိုကတ်ထားပါညာဘက်ကဝင်ထွက်နေတဲ့သူကလည်းညာဘက်နာသီဝလေးလေလေးတိုးပြီးထိသွားတဲ့နေရာမှာတတိကတ်ထားပါဟိုနှာခေါင်းအတွင်းထဲထိလည်းမလိုက်နဲ့နှာခေါင်းအပြင်လည်းမလိုက်နဲ့နာဒီဝါမှာလေလေးထိသွားတဲ့နေရာမှာပဲတတိကတ်ထားပြီးတော့တနည်းပြောတော့စိတ်ကလေးကတ်ထားပြီးတော့လေဝင်သွားလို့ရှိရင်ဝင်တယ်လို့မှတ်လိုက်ပါရိုးရိုးရှင်းရှင်းလေးပဲမှတ်လိုက်ပါလေထွက်သွားလို့ရှိရင်လည်းထွက်တယ်လို့မှတ်လိုက်ပါလေဝင်သွားလို့ရှိရင်ဝင်တယ်ဝင်တယ်လို့မှတ်ပြီးမဲ့တိနေရာမှာထိတာလို့ ဖတ်တော်လို့ရှိရင်လည်းပဲထွက်တယ်တရားတော်လေးလေးထိသွားတာကိုသိအောင်ကြည့်ပါအဲ့ဒါကိုတစ်ဆက်တည်းကြအောင်မှတ်နေပါဝင်နေထွက်တယ်ထွက်ပြီးတော့ပြန်ဝင်လာတဲ့အခါမှာလည်းဝင်နေထွက်တယ်တစ်ဆက်တည်းအစုံလိုက်အစုံလိုက်ရတော့အောင်လုပ်ပါတစ်စုံတော့ရပြီးတော့နားနေလိုက်ပြီးတော့မှတစ်ခါတစ်စုံရအောင်ထပ်မှတ်လိုက်ဒီလိုမလုပ်ရဘူးတစ်ဆက်တည်းသိအောင်မှတ်ပါနာဒီဝါလီမှာဝင်လို့လေဝင်သွားတော့အေးကနေထိသွားတယ်ထိတဲ့နေရာလေးမှာတတိကပ်ပြီးတော့ဝင်နေလို့ရိုးရိုးလေးပဲမှတ်ပါအစမ်းတဲ့ချိန်တွေမှတ်နေကြမလို့ပထမအဲဒီဇောကဘယ်လိုလဲဘာယောဂဘယ်လိုလဲရှာနေကြမလို့ပါဘူးထိတာလေးသာသိပါစေတမာရင်းညာအကောင်းလာရင်ပထမရာဘောမမြင်ရင်ဆုံးမြင်လာပါလိမ့်မယ်အဲ့တော့မှတ်တာကတော့ဘုရားဟောတဲ့အတိုင်းပဲကိစ္စတော့ကကိစ္စမိတိပါဇာနာတိတွားရင်တွားတယ်မှတ်ဆိုတဲ့စကားလုံးကိုမူသေးထားပြီးတော့ကျန်တာလေးနဲ့ဤသူပဲဝင်ရဝင်နေတာမှတ်တွားရင်ထွက်တယ်တာမှတ်ရှိတိုင်းတာမှတ်သွားပါအဲ့လိုမှတ်နေုံနဲ့ဝင်တာထွက်တာရဲ့နောက်ွယ်မှာရှိနေတဲ့ပရမသဘောတွေပေါ်လို့ကြီးပေါ်လာပါလိမ့်မယ်ထိတာလေးတော့သိပါစီသို့တော့တမာရီယာနေတဲ့ချိန်စာအထုတ်ကစားချိန်မှာတော့ဝင်နေထွက်တယ်ဝင်သွားတယ်ထွက်သွားတယ်ဆိုလို့သိရင်ကိုပဲတော်တော်လေးနေရာကျလာပါပြီတော်တော်လေးဆင်းမြင်လာပြီပေါ့ဒီလင်ဝင်တွေကအမြဲတမ်းရှိနေတာအမြဲတမ်းဝင်ထွက်နေပေမဲ့အမြဲတမ်းမသိပါဘူးတတိနဲ့ရှိမှတ်တဲ့ခါမှသိတာအဲ့တော့ငကောကမသိတဲ့ဝင်ထွက်ကိုအခုစသိတယ်ဆိုရင်ကိုပဲတုတ်တက်လာတာပါဒီတော့ကိုပဲမဆိုးပါဘူးသို့တော့ကြိုးစားပြီးတော့လေးလေးထိသွားတာကိုသိပါစေဝင်တဲ့အခါမှာလေနာဒီဝါမှာထိပြီးတော့ဝင်သွားတယ်ထိတာလေးကိုသိနေပြီးတော့မှတ်တော့ဝင်တယ်ထွက်တဲ့အခါမှာလေနာဒီဝါမှာထိပြီးတော့ထွက်တယ်ထိတာလေးသိပြီးတော့ထွက်တယ်ဝင်တယ်လို့မမှတ်လိုက်ရဘဲနဲ့ဝင်မသွားစေရဘူးထွက်တယ်လို့မမှတ်လိုက်ရဘဲနဲ့ထွက်မသွားစေရဘူးလို့လည်းကိုယ့်ကိုယ်ကိုမကြမ်းမကြမ်းပြောပေးဒါကအခြေခံအကျဆုံးရှုမှတ်နည်းပါပဲဒီတန်းချင်ရလို့ခုလိုငုတ်တို့ထိုင်ပြီးတော့ရှုမှတ်နိုင်ပြီဆိုရင်ပင်တိုင်းနေနဲ့တော့နာသီဝါလီသတိကဲပြီးတော့ဝင်နေထွက်တဲ့မှာပေါ့။မှရင်နဲ့ကိုယ်စီမှာကိုယ်နိုင်ဝတ္တနာကြီးကြာကြာမှတ်တဲ့အခါပေါ့လေ။ခုလည်းပဲပြန်လွတ်နေသူလေးလွင့်ကျင်လွတ်မှာပဲပေါ့။အဲ့တော့ထိုင်မှတ်နေတဲ့စိတ်တွေပြန်လွတ်သွားတဲ့ဆိုရင်လေတွေးတဲ့စိတ်တွေပေါ်နေရင်လေတွေးတဲ့စိတ်တွေကတိတ်ထင်ရှားလာရင်ပေါ့လေ။မထင်ရှားဘဲနဲ့လည်းပေါ်တိုင်းလိုက်မှတ်စရာတော့မလိုပါဘူး။နာသီဝါမှာသာအဓိကထားပြီးမှတ်ဘလုံးမကိုနာဒီကမှထားလို့မရအောင်အတွေးတွေတိတ်လွှမ်းမိုးရင်တော့တွေးတယ်တွေးတယ်စဉ်းစားတယ်စဉ်းစားတယ်ဒီလိုလေးမှတ်မှာပေါ့စိတ်ကိုတိုင်ရဲ့မှတ်လို့မရဘူးဆိုလေကိုယ်စိတ်ကူးထဲမှာမြင်နေတဲ့အာယုံလေးတွေကိုပဲမြင်နေအေယုံတရိယာဆိုတဲ့ဆိုရင်လည်းအေယုံမြင်နေတာဆိုတော့မြင်နေတခြင်းတန်တွေကိုနားထဲကြားနေရင်လည်းကြားတယ်ဒီလိုမှတ်ရမှာပေါ့အဲ့တော့ထိုင်မှတ်တဲ့အခါပင်နိုင်ကတော့ဝင်လေထွက်လေအတွေးစိတ်တွေပေါ်လာရင်တွေးတယ်စဉ်းစားတယ်မှတ်ရမယ်လောဘစိတ်တွေပေါ်လာရင်လည်းလူကျင်တဲ့စိတ်ကထင်ရှားရင်လူကျင်တယ်တတ်မှတ်တဲ့စိတ်တွေပေါ်လာရင်တတ်မှတ်တယ်တာယာတဲ့စိတ်ပေါ်ရင်တာယာတယ်တို့ရှိမှရမှာပါစိတ်တို့ဇာတွေတွေးမိလို့စိတ်တို့ရင်လည်းစိတ်တို့တယ်စိတ်ဆိုးရင်စိတ်ဆိုးတယ်စိတ်ညစ်ရင်စိတ်ညစ်တယ်ဒီလိုရှိမှရမှာပါပဲထိုင်နေတဲ့သိကြလို့ဝေဒနာတွေဖြစ်လာရင်ကျင်းတဲ့နေရာဆိတ်ဆိုင်လို့ကျင်းတယ်နားတဲ့နေရာဆိတ်ဆိုင်ပြီးတော့နားတယ်အောင့်တဲ့နေရာဆိတ်ဆိုင်ပြီးတော့အောင့်တယ်ဒီလိုရှုမှတ်ရမှာပါအဲ့ဒါတွေမှတ်ပြီးတော့နောက်ဆုံးတော့နာသီဝဝင်နေထွက်လေးမှာပဲပြန်နိုင်မှာပြန်ထားရမှာပါပဲဒါကထိုင်အမှတ်ကိုယ်မှသိတဲ့အချိန်ရတဲ့ကဇင်းညာလေးရှောက်ပြီးတော့လမ်းရှောင်ရင်လည်းမှတ်လို့ရတာပါပဲခြေလမ်းကြော်လေးကြွားတော့ကြွားတယ်လှမ်းတော့လှမ်းတယ်ချတော့ချတယ်အသေးစိတ်မမှတ်နိုင်တော့လှမ်းတယ်နဲ့မှတ်နေရမှာပေါ့အိမ်ရှိနဲ့အိမ်နောက်မိဖို့ကြောင့်နဲ့အေကန်အိမ်မော်နဲ့အိမ်အောင်နေတိုင်းဆင်းလိုက်တက်လိုက်လုံနေတာပဲဒီခြေလမ်းလေးတွေကိုလှမ်းတယ်မှတ်သွားရင်ဘယ်လောက်ဖိုးတန်မလဲအင်္ဂရိဆိုတာအမှတ်ပါတဲ့ခြေလမ်းလေးတွေကိုပြောတာပါလှမ်းတယ်လို့မှတ်နေတဲ့ခြေလမ်းလေးဟာဂရိတတန်တန်ပါတယ်အိမ်ရှိနဲ့အိမ်နောက်အိမ်မော်နဲ့အိမ်အောင်နေတိုင်းသွားနေတာဒါလေးတွေမှတ်သွားပါသမင်းစားတဲ့နေရာကနေလက်စည်းတဲ့နေရာနေတိုင်းသွားနေရာလက်စည်းတဲ့နေရာနေသမင်းစားမဲ့ဆိုပဲနေတိုင်းလာနေရတာဒီချစ်လန်းလေးတွေမှတ်သွားပေါ့နေတိုင်းသမင်းမစားရလို့မရှိဘူး ထမင်းစားတိုင်းမှာထမင်းလောက်တာထမင်းလောက်တိုင်းကိုဝါတယ်ဝါတယ်လို့ရှုမှတ်ပြီးစားရင်ထမင်းဝါရင်လည်းဝိပဿနာကုသိုလ်ဖြစ်နေပါတယ်နေတိုင်းကျင်ကြီးမစွန့်ကျင်ငယ်မရှိဘူးစွန့်တိုင်းစွန့်တိုင်းစွန့်ကျင်နေစွန့်ကျင်နေစွန့်တယ်စွန့်နေစွန့်ကျင်နေစိတ်ရောစွန့်နေတဲ့မူရရောရှုမှတ်ပြီးတော့နေရမှာပေါ့ရိင်ထဲမှာထိုင်နေတဲ့မူရကိုလည်းထိုင်နေထိုင်နေမှတ်လို့ရတာပဲရိင်ထဲကအနတ္တတိကိုလည်းနာနေနာနေလို့ရှုမှတ်ရင်နေတိုင်းဝိပဿနာကုသိုလ်တွေမရင်မတော့နိုင်အောင်ဒီတန်ကြီးထိုင်မှာမဟုတ်ဘူးဆိုတာလည်းသဘောပေါက်ထားရမယ်အဲ့တော့အခုလိုထိုင်ပြီးတော့အာနာပါနအခြေခံပြီးတော့ပေါ်ရစိတ်ပေါ်ရဝေဒနာရှုမှတ်တာကိုထိုင်အမှတ်လို့ခေါ်ပါတယ်နေရာတနေရာသတ်မှတ်ပြီးတော့ခောက်တုတ်ခောက်ပြန်ဈဉ္ဉံလျှောက်ပြီးတော့ရှုမှတ်တာကိုတော့ဈဉ္ဉံအမှတ်လို့ခေါ်ပါတယ်သွားရင်လာရင်စားရင်တောက်ရင်ရီချိုးရင်မျက်နှာသိရင်ပြုဝဲကိစ္စလေးတွေပြုလုပ်နေရင်လည်းရှုမှတ်တာကိုတော့အထွေထွေအမှတ်လို့ခေါ်ပါတယ်။တနည်းပြောတော့အထွေထွေသိစိတ်အမှတ်လို့ခေါ်ပါတယ်။နိဗ္ဗာန်ရောက်ခြင်းတဲ့ပုဂ္ဂိုလ်တတိပဋ္ဌာန်ကိုအောင်မြအောင်ပွားများတဲ့ပုဂ္ဂိုလ်ဟာထိုင်အမှတ်ကိုရောစဉ္ကြံအမှတ်ကိုရောအထွေထွေအမှတ်ကိုရောသုံးမျိုးလုံးကိုတံပိုးထားပြီးရှုမှတ်ရမှာပါ။ကဲဖြုတ်နိုင်ပါပြီနော်။အဲ့တော့ဟောတော်တဲ့တရားတွေအကုန်လုံးမမှတ်မိတောင်မှနောက်ဆုံးပြောတော်လိုက်တယ်ငါးပါးသီလလုံမှုယံတတိပဋ္ဌံဘွားပါဆိုတဲ့ဘုရားဟောပါဠိတော်စစ်စစ်ကလေးကိုတော့မှတ်သွားပါငါးပါးသီလလုံမှုအတွက်တတိပဋ္ဌံဘွားရမယ်လို့မြတ်စွာဘုရားဟောထားတယ်ငါးပါးသီလတကယ်လုံခြင်းတတိပဋ္ဌံဘွားမှာဖြစ်မယ်ဆိုပြီးတော့သွားစားစားတော်သွားနာနာနေနေဘာပဲလှုပ်လှုပ်တတိပဋ္ဌံတရားပေါ်များကြနိဗ္ဗာန်တစေယောဟောတုမေဖျားတပိတော်ဤဣဒံပုံညံလောက၌အကောင်းဆုံးသောအရာအမည်ရှိသောတရားတော်ကိုဟောကြား၌နာကြား၌ဘုရန်အတွေ့ဓမ္မပူဇာအဖြစ်ဖြင့်ဘုရင်လှိုင်းတော်တင်တင်ဆုမိသားစုတို့ကလှူဒန်းရသောဓမ္မဒါနကုသိုလ်တရဏဂုံသုံးပါးနှင့်တကားငါးပါးသီလชิบาตีละโกบาตีละอะติตีโตตีละทุกุสาวติจิตงญาโตตีละกุตุเตียเวผิญญาญีอะตเวจังจะไซสังเยยะโตวิยาวัสสะกุตุတရားတော်ကိုနာကြားရသောဓမ္မတဝနာကုသိုလ်ဟောကြားရသောဓမ္မဒေသနာကုသိုလ်မေတ္တာဘာဝနာပွားများရသောဂုဏ်တော်ပွားများရသောသမထကုသိုလ်စွမ်းနိုင်သမျှတတိပဋ္ဌာန်ဝိပဿနာတရားဘာမှရသောဝိပဿနာသူကျေကုသိုလ်ကောင်းမှုအစစ်စစ်သည်နိဗ္ဗာန်တဆင်းရဲရာနိဗ္ဗာန်ချမ်းသာ၏စေယောအထဝပံမီဟောတုဖြစ်ပါစေတည်းဤကောင်းတို့၏အဖို့ဘာကကိုဤကြောင့်ဤချင်းဤရွာပဝင်းခြင်း၌ရှိကြကုန်သောပုဂ္ဂိုလ်တ attva များနှင့်တကားစัจจวนานันท၌
ရှိကြကုန်သောလူနာပြမတတဝါအာလုံးသူအားအမြပေးပေးပါကုန်၏အမြရာယူ၏တတဝါအာလုံးတို့သည်ကိုယ်စိတ်မြဖြာကျမ်းမာချမ်းသာ၏ဘုရားစံတာပြပါကြပါစေအမြဝေလိုက်ပါရှိကြကုံတော့ဖြစ်တော့တဲ့ကုံအထင်းနဲ့တော့ရှိကြတော့ဆိုရင်လုံလောက်ပြီနော်ဘုဘုံမှန်သိပါပြီအရဆင်းနေနာနိုင်ရှိကြသောနတ်လူတတဝါအာလုံးတို့သည်ဘေးရန်ယောဂကင်းစင်กว่า၍ကိုယ်စိတ်နှင့်ဖြာကျမ်းမာချမ်းသာကြပါစေ။အာယုစုစားပြီးလိုက်ဆိုရမယ်နော်။တရားရှင်မျက်နှာ၌ရှိကြသော။နတ်လူတတဝါအလုံးတို့သည်ဘေးရန်ယောဂကင်းစင်กว่า၍ကိုယ်စိတ်နှဖြာကျမ်းမာချမ်းကြပါစေရဲ့စင်မျက်နှာ၌ရှိကြသောနတ်လူတတဝါအာလုံးတို့သည်ဘေးရန်ယောဂကင်းစင်กว่า၍စိတ်နဲ့ကျမ်းမာချမ်းသာကြပါစေ။ဘုရားဆိုရအောင်။ယောစေမျက်နှာ၌ရှိကြသောနတ်လူတတဝါအလုံးတို့သည်ဘေးရန်ယောဂကင်းစင်กว่า၍ကိုယ်စိတ်နှစ်ဖြာကျမ်းမာချမ်းသာကြပါစေ။ရဲ့စေမျက်နှာ၌ကြသောနတ်လူတတဝါအလုံးတို့သည်ဘေးရန်ယောဂကင်းစင်กว่า၍ကိုယ်စိတ်နှစ်ဖြာကျမ်းမာချမ်းသာ